Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကြေရှင်းကြပါစေခင်ဗျာ။ VOA American တန်ရဲ့2021ခုနှစ်ဧပြီလ22ရက်ဗုဒ္ဓနေ့ညပဲအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ31 32 51နဲ့ဒုတိယနာရီဘက်မှာလက်လက်မီတာ190 kHz 1505ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါဒီကနေ့အပြင်သတင်းစာဆရာကြီးဟန်သာဝူရီဦးဝင်းတင်ကွဲလွန်သွားတာ9နှစ်ပြည့်မြောက်တဲ့နေ့ဖြစ်တာနဲ့အညီမြန်မာနိုင်ငံတဝန်းဆက်နာရှင်ကိုစန့်ကျင်ကြောင်းပြတဲ့အနေနဲ့ရောဆရာကြီးဦးဝင်းတင်ကိုအမှတ်တရဂုဏ်ပြုတဲ့အနေနဲ့ပါအပြာရောင်အင်ဂျီဝတ်လှူရှောင်းမှုလုပ်ခဲ့ကြပါတယ်
။သတင်းစာဆရာကြီးဟန်သာဝူရီကွဲလွန်သွားတာ9နှစ်ပြည့်အချိန်နဲ့လူစွိုက်တရားအောင်ဒီရှက်နဲ့ပေါ့နော်။သူတို့လုပ်သိခြင်းတွေကဒီရေပုံမျိုးကိုဒီဖုံးမာရီယာတော်လကောင်၊လောဝါမာရီယာတော်လကောင်လုပ်ကြပါရဲ့ဗျာ။
ဒီသတင်းပြေဆုံးတဲ့အတူမုံရွာဘက်မှာဒေသခံတွေနဲ့စစ်တပ်အကြအပြန်အလှန်ပစ်ခတ်မှုနောက်ဆုံးအခြေအနေကချင်ပြည်နယ်တွေမှာတိုက်ပွဲပြင်းထန်နေတာနဲ့အများဒေသခံတွေအိုးအိမ်ဆုံးထွက်ပြေးနေရတာရွှေလီနဲ့ကျယ်ကောင်ကမြန်မာနိုင်ငံသားအများစုရှိတဲ့နေရာတွေမှာကိုဗစ်ကြောင့်အသွားအလာတွေပိုတင်းကျပ်ထားတာနဲ့ထိုင်းနဲ့မလေးရှားမှာကိုဗစ်စီးကံချိုးဖောက်ပြီးကြံပွဲဆင်နွှဲတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးအရေးယူခံရတဲ့သတင်းတွေကိုနားဆင်ကြပါမယ်။သတင်းပတ်စင်ကဏ္ဍတွေအဖြစ်လူလူနဲ့ကြံမာရေးမြမအရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့မှန်မြသိအောင်တို့ပြောပြပါမယ်ခင်ဗျာ
။စနေနေ့မှာကျင်းပမယ့်မြန်မာအရေးအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီအကြီးအကဲပို့ချုပ်မှုကြီးမေအောင်လိုက်တက်ရောက်မယ်လို့စစ်တပ်ပြောခွင့်ရသူကိုကိုးကားပြီးတော့ဂျပန်နီကေအေရှန်သတင်းကဒီကနေ့ပို့ထုတ်နေမှာဖော်ပြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ့်အာဆီယံအရေးပေါ်အစည်းအဝေးကိုပို့ချုပ်မှုကြီးမေအောင်လိုက်တက်ရောက်မယ်လို့စစ်ကောင်စီပြောခွင့်ရပို့ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုထားတာပါ။ဒီမတိုင်ခင်ကလည်းအာဆီယံအစည်းအဝေးကိုပို့ချုပ်မှုချင်းမင်းအောင်လိုက်တက်မယ်လို့ထိုင်းနဲ့မလေးရှားနိုင်ငံခြားရေးဌာနကပြောဆိုထားပါတယ်။ပို့ချုပ်မှုချင်းမင်းအောင်လိုက်ဟာအာဆီယံထိပ်သီးအစည်းအဝေးကိုအွန်လိုင်းကနေတက်မယ်လို့သတင်းတွေလည်းထွက်ခဲ့တာကြောင့်လူကိုယ်တိုင်တက်မလားအွန်လိုင်းကတစ်ဆင့်တက်မလားဆိုတာတဲတဲကွယ်ကွယ်သိနိုင်ဖို့ပို့ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူး။လက်ရှိအလဲကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကလည်းအာဆီယံကောင်းဆောင်တွေဂျကာတာမြို့မှာလာမယ့်စနေနေ့ကျရင်တွေ့ဆုံမယ်လို့ဒီကနေ့ပုံထုံးနေ့မှာသတင်းထုတ်ပြန်ပါတယ်။ဝင်းကြီးချုပ်လည်းဖြစ်တဲ့ဘရူနိုင်းဆိုဘွားဟာဆနာဘုခရာကအစည်းအဝေးဥက္ကဋ္ဌအဖြစ်တာဝန်ယူမယ်လို့သူယုံကကြေညာချက်ထုတ်ထားပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထည့်သွင်းဖော်ပြထားတာမရှိပါဘူး။မြန်မာအပါအဝင်အာဆီယံအရာရှိတချို့ကတော့ဒီအစည်းအဝေးဟာမြန်မာအရေးတီးခြားလုပ်တဲ့ထိပ်သီးအစည်းအဝေးဖြစ်တယ်လို့အတည်ပြုပြောဆိုထားကြတာပါ။ဒီအစည်းအဝေးကိုဗီယက်နမ်ဝင်းကြီးချုပ်တဲ့ဖမ်မင်ချင်းတက်ရောက်မယ်လို့ဗီယက်နမ်အစိုးရကဒီကနေ့ပဲပြောပါတယ်။ထိုင်းနိုင်ငံကတော့ဝန်ကြီးချုပ်ကိုယ်တိုင်တက်ရောက်မှာမဟုတ်ပဲနိုင်ငံခြားရေးဝန်ကြီးကိုဆီလိုမယ်လို့ထိုင်းဝန်ကြီးချုပ်ကပြောထားပါတယ်။မြန်မာအရေးအာဆီယံထိပ်သီးအစည်းအဝေးကျင်းပနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာကုလအတွင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာဂျကာတာမြို့ကိုလာရောက်မယ်လို့သိရပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မှာမဟုတ်ပေမဲ့လို့အစည်းအဝေးပေးပန်းမှာဆွေးနွေးပွဲတွေလုပ်သွားဖို့ရှိတယ်လို့လည်းသိရပါတယ်။မြန်မာအရေးကိုအာဆီယံအသင်းကြီးအနေနဲ့ကြားဝင်ညှိနှိုင်းကတ်တွယ်ဖြည့်ရှင်ဖို့အိန္ဒိချင်းတရုတ်ရောအမေရိကန်ပြည်ထောင်စုကရောကမ္ဘာကုလသမဂ္ဂအသင်းကြီးကပါ6ခန်းပြောဆိုထားကြတာပါပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒလက်ကင်ထားတဲ့အာဆီယံအသင်းကြီးမှာမြန်မာအရေးဆွေးနွေးမှာဖြစ်တဲ့အတွက်ဒီအစည်းအဝေးကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖိတ်ကြားတဲ့နယ်လို့လူအခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကဧပြီလ20ရက်နေ့မှာကြေညာချက်ထုတ်တိုက်တွန်းထားပါတယ်NUG ရဲ့အတန်းကိုနားမထောင်မနဲ့မြန်မာအရေးကိုပြပြဆုံဆုံဆွေးနွေးနိုင်မှာမဟုတ်ဘူးလို့လည်းကြေညာချက်မှာဖော်ပြထားတာပါရက်ဆက်ကြမ်းကြုတ်စွာအာဏာသိမ်းထားတဲ့သူရဲ့လိုရက်ကိုလုံးဝတာဝန်မခံညှဉ်းဆန်ထားတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုလည်းမြန်မာပြည်သူကိုစားအာဆီယံအစည်းအဝေးကိုဖိတ်ခေါ်ထားတာမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းသိအောင်လုပ်ရမယ်လို့လည်းကြေညာချက်မှာအကြံပြုထားပါတယ်လူအခွင့်အရေးလှိလာဆောင်ကြီးအဖွဲ့ HRW ကတော့အာဆီယံအသင်းကြီးကမြန်မာစစ်ကောင်းဆောင်ကိုဖိတ်ကြားထားတာချက်ချင်းပြန်ရုပ်သိမ်းတယ်လို့ပြောပါတယ်မြန်မာပြည်ရင်းကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဒေသရင်းဒုက္ခသည်အကျပ်တဲတွေပေါ်ပေါက်လာနိုင်တယ်လို့လူမှုကွန်ရက်ရဲ့အဖွဲ့တွေနဲ့လှုပ်ရှားတက်ကြွသူတွေကပြောပါတယ်။ပြည်ရင်းကအကြံဖက်နှိမ့်နှဲမှုတွေကြောင့်ပြည်သူ2,000ခွဲလောက်နေရာစွန့်ခွာထွက်ပြေးနေရတယ်လို့လည်းမြန်မာလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောပါတယ်။မြန်မာအရေးကိုနိုင်ငံတကာကချက်ချင်းတုံ့ပြန်ဆောင်ရတာမရှိရင်တော့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲကြီးပေါ်ပေါက်လာတော့မယ်လို့လည်း Mr. Andrews ကသူ့ရဲ့ Twitter လူမှုဆွေးနွေးပွဲမှာတတိပေးရေးသားထားတာပါ။မြန်မာနိုင်ငံတွင်းကအခြေအနေတွေထိန်းလို့မရအောင်ဖြစ်လာနေပြီလို့လဲမစ္စတာအန်ဒရူးစ်နဲ့လူခွင့်ရေးအဖွဲ့တွေကသတိပေးနေကြတာပါပြည်သူတွေတခဲနဲ့ပါဝင်နေတဲ့ CDM အနာဖီဆိုင်ရေးလှုပ်ရှားမှုနဲ့လုံခြုံရေးတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွေကြောင့်အတော်များများအလုပ်အကိုင်းမရှိဘဲဖြစ်နေကြတာပါ စစ်ကောင်စီကအင်တာနက်လိုင်းတွေပါဖြတ်တောက်ထားတဲ့အတွက်လဲအွန်လိုင်းကနေအယောင်ဝယ်လုပ်နေသူတွေအတွက်အခက်အခဲတွေဖြစ်နေပါတယ်ကြအပြင်တိုင်းရင်းသားဒေသတွေမှာလည်းမြန်မာစစ်တပ်ရဲ့ဘုံကျဲတက်ခတ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်နေရစွန့်ခွာပြီးတော့နေဆက်ဖက်ထွက်ပြေးနေရတဲ့ပြည်သူတွေတိုးလာနေတယ်လို့မြန်မာဒုက္ခသည်အရေးလှုပ်ကင်ပေးနေတဲ့ TBC အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွမ်ဆန်ကပြောပါတယ်မြန်မာနိုင်ငံရဲ့အဓိကကုန်သွယ်ဘက်ဖြစ်တဲ့အာဆီယံအသင်းကဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာကိုဖိအားပေးတယ်လို့လည်းမစ္စသွမ်ဆန်ကပြောပါတယ်မြန်မာကုန်သွယ်ရေးသုံးပုံသဘုံကအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဖြစ်ပြီးပြည်ပရင်းနှီးမြှုပ်နှံမှုအများစုကလည်းဒေသတွေနိုင်ငံတွေကဖြစ်ပါတယ်။ CDM လှုပ်ရှားမှုကြောင့်ဗန်တွေဆေးရုံတွေနဲ့အထယ်ချုပ်စက်ရုံတွေအပါအဝင်လုပ်ငန်းအတော်များများမလဲပတ်နိုင်တာကြောင့်မြန်မာစီးပွားရေးထိခိုက်နေရတာပါ။လက်ရှိပေါ်ပေါက်နေတဲ့ COVID ကပ်ရောဂါကြောင့်လည်းထိုင်းနဲ့အခြားနိုင်ငံတွေကိုရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေနေရပြန်နေကြရတာပါ။မြန်မာစီးပွားရေးခုလိုချွတ်ချုံကျနေပြီးတော့လူတွေလဲဝင်ငွေလဆာမရှိကြတဲ့အတွက်တနိုင်ကလုံးလူသားချင်းစာနာမှုဆိုင်ရာအကြက်အတဲကြီးစိုက်တော်မယ်လို့လဲ TBC အကြီးကဲဆယ်လီသွမ်ဆန်ကသုံးသပ်ပြောဆိုထားပါတယ်။မြန်မာနိုင်ငံအနှံ့မှာစစ်အာဏာရှင်စန့်ကျင်လှုပ်ရှားမှုအဖြစ်အပြာရောင်အင်ဂျင်ဝေါ်လှုပ်ရှားမှု Blue Shirt Campaign ကိုဒီကနေ့ဆင်နွှဲကြပါတယ်။အချင်းတော်လဲမှာဝေရတဲ့အပြာရောင်အင်ဂျင်ကိုပဲဆွဆွဲမြဲမြဲဝတ်ဆင်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်း9နှစ်ပြည့်ကွန်ပျူတာအနေနဲ့ရောစစ်ကောင်စီကဖန်စီထားသူတွေပြန်လို့ရေးတောင်းဆိုတဲ့အနေနဲ့ပါဒီလှုပ်ရှားမှုကိုဆင်နွှဲရတာလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဖန်စီသူတွေရဲ့နာမည်ကိုလက်ဖွားမှာရေးပြထားတဲ့အပြာရောင်အင်ဂျင်ဝတ်ဆင်ထားသူတွေကသူတို့ရဲ့ဓာတ်ပုံတွေကိုလူမှုကွန်ရက်ဆမီနာတွေမှာတင်ထားပြီးတော့ Blue Shirt Campaign မှာပါဝင်ကြတာပါဒီ Campaign ကိုနိုင်ငံအနှံ့ပြည်သူတွေပါဝင်တာကိုလည်းတွေ့ရပါတယ် Online လှုပ်ရှားမှုအပြင်အပြာရောင်အင်ဂျင်ဝတ်ပြီးတော့ချီတက်လမ်းလျှောက်တာတွေလောက်ကြပါတယ်ရန်ကုန်မြို့မှာလှိုင်းတင်ကန်းကျွန်းတောင်ဥကလာတောင်မွေမြို့တွေမှာပျောက်ကြားသပိတ်တချို့ဆက်ရှိနေပြီးတော့အပြာရောင်သပိတ်လည်းဆင်နွှဲကြပါတယ
်ကမလာရုံသွဲမလာ
ရုံသွဲကြသောရုံသွဲကြသော
စစ်တော်ကမလာရုံသွဲမလာ
နေစင်မပြတ်လမ်းလျှောက်ချီတဲ့ဆန္ဒပြပွဲတွေဆင်နွှဲနေတဲ့မန္တလေးလွိုက်ကောမိုးကုတ်မှာအပြာရောင်အင်ဂျင်ဝတ်ဆန္ဒပြပွဲတွေဆက်လုပ်ကြပါတယ်ဒပွဲနဲ့လောင်းလုံမြို့ကဆန္ဒပြပွဲတွေကိုလည်းဒီကနေ့မနက်ပိုင်းကစစ်တပ်ကဖြိုခွင်းခဲ့ပြီးလူတချို့ဖမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်တစဲနေပြောဖကတ်မိုးကောင်းနှမ့်တီရေဖြူလက်ပန်းတော်ဒေတာကျေးရွာတွေမှာလဲဆိုက်ကတပိတ်ပျောက်ကြတပိတ်ရွာတွင်းတပိတ်အပြာရောင်တပိတ်တွေပုံစံမျိုးစုံနဲ့ဆင်နွှဲပြီးတော့စစ်အာဏာဆန့်ကျင်ရေးဆန္ဒပြကြတာပါစကိုင်းတိုင်းရင်းမာပင်မြို့နယ်နဲ့ကနေမြို့နယ်တွေအနီးကကျေးရွာတွေမှာတော့စစ်တပ်ရဲ့ပစ်ခတ်မှုကိုဒေတာခန့်တွေကခုခံနေတာကြောင့်အခြေအနေတင်းမာနေပြီးတော့အနီးနာကရွာ၉ရွာလောက်ဒေတာခန့်တို့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်နိုင်ငံတကာသတင်းတွေထဲမှာဆိုရင်တော့အင်ဒိုနီးရှားရေတပ်ကလူ53ဦးပါရင်ကုန်တင်မောတစ်စင်ဒီကနေ့မနက်မှာပျောက်ဆုံးသွားတာကြောင့်အင်းနီဂျင်ဩစတြေးလျနိုင်ငံနဲ့စင်ကာပူကိုအကူအညီတောင်းပြီးတော့ရှာဖွေနေတယ်လို့အင်ဒိုနီးရှားစစ်ဘက်အကြီးအကဲကပြောပါရယ်ဂျာမနီနိုင်ငံလုံး KRI နန်ဂလာ420ရင်ကုန်တင်မောဟာဘာလီကျွန်းမြောက်ဖက်ရေပြင်နယ်နမိတ်ထဲမှာစီးရေလေ့ကျင့်နေတာဖြစ်တယ်လို့လည်းပြေရပြောခွင့်ရသူကပြောပါရယ်ဒီကနေ့မနက်၄နာရီခွဲလောက်မှာတင်မောနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တာဖြစ်ပြီးပျောက်ဆုံးနေတဲ့အစ်ဒီရင်ငုပ်တင်မောကိုဩစတြေးလျနဲ့စင်ကာပူနိုင်ငံရဲ့အကူအညီနဲ့ဝမ်းရှာနေတယ်လို့လည်းစစ်ဖက်အကြီးအကဲဟာဒီဂျာဟတ်တိုကအတည်ပြုပြောဆိုပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဩစတြေးလျနဲ့စင်ကာပူနိုင်ငံကာကွယ်ရေးဌာနကိုမြန်မြန်ကပေမဲ့ချက်ချင်းအကြောင်းပြန်တာမရှိသေးပါဘူးအလေးချိန် 1395 တန်းရှိတဲ့ဒီရင်ငုပ်တင်မောကို 1998 ခုနှစ်မှာဂျာမနီတို့တည်ဆောက်ခဲ့တာဖြစ်ပြီး2012ခုနှစ်ကတော့တောင်ကိုရီးယားနိုင်ငံမှာနှစ်နှစ်ကြာပြန်လည်ပြင်ဆင်မှုမှထားတာဖြစ်တယ်လို့အင်ဒိုနီးရှားကက်ဘိနက်ဝန်ကြီးများရုံးအဖွဲ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 5.32 kHz 9383ည 5.32 kHz 9303ည5.52 kHz 5885တို့ပြင်စနေတင်းတွေမှာ5လက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ဂျပန်နိုင်ငံတိုကျိုနဲ့အိုဆာကာမြို့တွေမှာ COVID-19 ကူးစက်မှုလိုင်းအသင်းနဲ့ကြုံနေရတာကြောင့်အစိုးရကပြည်နယ်အရေးပေါ်အခြေအနေတည်းချမှတ်သွားနိုင်ပါတယ်ကယောဂါကာလအစောပိုင်းတုန်းကလည်းဂျပန်နိုင်ငံတဝမ်းမှာအရေးပေါ်အခြေအနေနှစ်ကြိမ်ကြီးညာခဲ့ပြီးဒုတိယအကြိမ်အရေးပေါ်ကာလကိုပြီးခဲ့တဲ့မတ်လ21ရက်နေ့ကရပ်သိမ်းခဲ့တာပါဂျပန်မှာအခုထိကိုဗစ်ကူးစက်ထားသူ 9,400 ကျော်နဲ့သ သေဆုံးသူက9600ကျော်ရှိပါတယ်။အိန္ဒိယမှာလည်းကိုဗစ်ရောဂါပိုမျိုးဗီဇကွဲအသစ်ကူးစက်ပြန့်ပွားနေပြီးဒီကနေ့တရက်ထဲကူးစက်သူက2,900ကျော်ရှိပါတယ်။မြို့တော်ညူးဒေးလီမှာတနင်္လာနေ့ကစပြီးတော့တပတ်ကြာအိမ်ပြင်မထွက်ရအမိန့်ချထားပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်တွေအရအခုထိတစ်ကမ္ဘာလုံးကိုဗစ် -19 ကူးစက်တဲ့သူ140သန်းနဲ့သေဆုံးသူက3သန်းကျော်ရှိပါတယ်ရှင်။ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုကိုတက်ကရီ2030အရောက်မှာ55ရာခိုင်နှုန်းလျှော့ချမယ်လို့ EU ဥရောပသမဂ္ဂကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU အနေနဲ့တက်ကရီ2050အရောက်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုလုံးလုံးလည်လည်ကင်းစင်သွားဖို့ရည်မှန်းထားပါတယ်။တက်ကရီ2030ရည်မှန်းချက်ဟာ EU ကိုနောက်မျိုးဆက်တစ်ခုအတွက်မြန်မာစင်းအောင်လမ်းကြောင်းပေါ်ကိုချပေးခဲ့တာဖြစ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာ ဗွန်ဒါလီယောနာပြောပါတယ်ဒီသဘောတူညီချက်အသက်ဝင်လာစေဖို့အတွက် EU အဖွဲ့ဝင်နိုင်ငံအားလုံးကအတည်ပြုဖို့လိုအပ်ပါတယ် EU အနေနဲ့အခုသဘောတူညီချက်ကို American သမ္မတဂျိုးဘိုင်ဒန်ဦးဆောင်ကျင်းပမယ်ကမ္ဘာခေါင်းဆောင်တွေရဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာထိပ်သီးဆွေးနွေးပွဲမဆခင်ကလေးမှာရရှိခဲ့တာဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်ဦးဆောင်ပြီးနှစ်ရက်တာကျင်းပမယ့်အဲ့ဒီထိပ်သီးဆွေးနွေးပွဲကိုကြာသပတေးနေ့မှာစတင်မှာဖြစ်ပြီးတရုတ်သမ္မတရှီကျင်းပင်လည်းတက်ရောက်မင်ကွန်းပြောကြားမှာဖြစ်ပါတယ်။ဗီဒီယိုကတစင်ကျင်းပမယ့်ဒီဥတုရာသီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ကမ္ဘာခေါင်းဆောင်40ကျော်ကိုသမ္မတဂျိုးဘိုင်ဒန်ကဖိတ်ကြားထားပါတယ်။ American ပြည်ထောင်စုမီနီဆိုတာပြည်နယ်မီနီယာပလစ်မြို့မှာလူမဲအမျိုးသား George Floyd တိဆုံးခဲ့မှုအတွေ့တာဝန်ရှိတဲ့ရဲအယားရှိဟောင်း Derek Chauvin အပေါ်လူသတ်မှုကျူတင်ကြရခြင်းရှိပဲတက်ဖြတ်မှုစားရဆွဆွဲချက်တွေအလုံးအတွက်အပြစ်ရှိကြောင်းဂျူရီလူကြီးတွေကဆုံးဖြတ်လိုက်တာကြောင့်လူမဲတွေရဲ့အသက်ကိုလည်းဒန်းတူတံပိုးထားဖို့တောင်းဆိုဆန္ဒပြသူတွေမနေ့ကအောင်ပွဲခံခဲ့ပါတယ်သမ္မတဂျိုးဘိုင်ဒန်ကဒီလိုအပြစ်ဆိုးတွေနောက်မကြုံရအောင်ရှေ့ဆက်လှုပ်ဆောင်ရမှာရှိသေးတယ်လို့ပြောဆိုပါတယ
် It was a murder in full light of dayand rip the blinders off
ဒီကိစ္စဟာလူမြင်သူမြင်နေကင်းကြောင်တောင်မှလူသက်ခဲ့တာဖြစ်ပြီးလူမျိုးရေးအရာစနစ်တကျခွဲခြားမှုတွေကိုတကဘာလုံးကတွေ့မြင်ခဲ့တာပါဒုသမရပြောသလိုပါပဲတိုင်းပြည်ရဲ့စိတ်ဓာတ်ကိုဆွန့်ထင်းစေခဲ့တဲ့စနစ်တကျလူမျိုးရေးခွဲခြားမှုတွေဖြစ်တယ်လို့သမရဂျိုးဘိုင်ဒန်ကရဲအရာရှိဟောင်း Derek Chauvin အပေါ်အပြစ်ရှိကြောင်ဆုံးဖြတ်ချက်ချပြီးမှပြောဆိုခဲ့ပါတယ်လူမျိုး6ယောက်လူမဲနဲ့တခြားလူမျိုး6ယောက်စုစုပေါင်းဂျူရီလူကြီး12ယောက်က2ရက်အတွင်း10နာရီကြာစဉ်စားသုံးသပ်ခဲ့ပြီးတဲ့နောက်ရဲအရာရှိဟောင်း Derek Chauvin မှာအပြစ်ရှိကြောင်ဆုံးဖြတ်ခဲ့တာပါဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကလိန်ကျွန်းအဖြစ်မတရားစေခိုင်းခံခဲ့ရတဲ့တောင်ကိုရီးယားအမျိုးသမီးတစုကဂျပန်နိုင်ငံကနေရော်ကြေးရဖို့တောင်းဆိုတဲ့အမှုတစ်ခုနဲ့ပတ်သက်လို့ဆိုးမျိုးခရိုင်တရားရုံးတရားသူကြီးကပယ်ချလိုက်ပါတယ်။ဂျပန်နိုင်ငံဟာအခုလိုတခြားနိုင်ငံတစ်ခုမှနိုင်ငံတကာဥပဒေအရအမျိုးသမီးတွေစုပြီးတရားစွဲဆိုတာမျိုးကနေကင်းလွတ်ခွင့်ရပြီးသားနိုင်ငံဖြစ်တယ်လို့ပြောပါတယ်။ဒီကင်းလွတ်ခွင့်ကိုဖယ်ရှားမယ်ဆိုရင်တန်တမန်ရေးအရာပဋိပက္ခတွေမလွဲမသွေရင်ဆိုင်ရလိမ့်မယ်လို့လည်းသူကဖြည့်ဆွက်ပြောပါတယ်။တရလူအယောက်20တဲကအသက်62နှစ်ရှိနေပြီဖြစ်တဲ့လီယောင်ဆူကတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ရှုတ်ချပြောဆိုခဲ့ပြီးဒီကိစ္စကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုဆက်ပြီးတော့တင်ပြသွားမယ်လို့ပြောပါတယ် Direct from Washington The
Voice of America The OA နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမျက်လောက်နဲ့မမျှသတင်းအောင်လို့ပြောပြသွားတာပါမြန်မာတစ်တော်လုပ်ငန်းနဲ့မြန်မာပလဲလုပ်ငန်းတို့ကိုတန်ခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဌာနကမကြာသေးခင်အချိန်ပိုင်းကပဲကြေညာပါတယ်ဒီတစ်တော့နဲ့ပလဲလုပ်ငန်းတွေဟာဒီမိုကရေစီဆန္ဒပြပွဲတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတဲ့စစ်တပ်အတွက်အဓိကဝင်ငွေအရင်းမြစ်တွေဖြစ်တာကြောင့်အခုလိုအရေးယူလိုက်တာလို့အမေရိကန်ဘဏ္ဍာရေးဌာနထုတ်ပြန်ချက်မှာပြောထားပါတယ်ဒီမတိုင်ခင်ကလည်းစစ်တပ်ပိုင်းဥပိုင်ကုမ္ပဏီနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့အပြင်မြန်မာကြောက်မရတဲ့လုပ်ငန်းကိုပါအမေရိကန်ကတန်ခတ်အရေးယူထားပါတယ်ခင်ဗျာအခုဆက်ပြီးဒီကနေ့အပြရန်အင်ဂျီဝယ်လှူရှားမှုအကြောင်းကြည့်ရအောင်ပါမြန်မာနိုင်ငံတော်မှာဆီယနာရှင်စန့်ကျင်ရေးလှူရှားမှုအဖြစ်အပြာရောင်အင်ဂျီဝတ်လှူရှားမှု Blue Shirt Campaign ကိုဒီကနေ့ဆင်နွှဲကြပါတယ်အကျဉ်းထောင်ထဲမှာဝေ့ရတဲ့အပြာရောင်အင်ဂျီကိုပဲထောင်အပြင်ရောက်တဲ့အထိဆွဆဲမြမြဝတ်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်း9နှစ်ပြည့်အထိမ်းအမှတ်အဖြစ်ဆရာကြီးကိုဂုဏ်ပြုတဲ့အနေနဲ့ရောစစ်ကောင်စီကဖမ်းဆီးထားသူတွေကိုပြန်လွှတ်ရေးတောင်းဆိုတဲ့အနေနဲ့ပါဒီလှူရှားမှုကိုဆင်နွှဲရတာလို့တက်ကြွလှူရှားသူတွေကပြောပါတယ်ရန်ကုန်ကပြည်ပတဲ့တင်ကိုမဆုမုံပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံတဝန်းကနေဒေတာအသီးသီးမှာအင်ဂျီအပြာရောင်ဝစ်ဆင်ပြီးတော့လက်ဖွားမှာမတရားအကျဉ်းချခံထားရသူတွေရဲ့နာမည်တွေကိုရေးသားပြီးတော့ချက်ချင်းပြန်လွှတ်ပေးဖို့အတွက်တောင်းဆိုဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်။ရန်ကုန်မှာလမ်းမော်ထွက်ပြီးတော့ဆန္ဒပြကြတာတွေကတော့ပျောက်ကြားပုံစံမျိုးရှိနေပြီးဒီအပိုင်းအတွင်းမှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပမယ့်အာဆီယံအစည်းအဝေးနဲ့ပတ်သက်လို့ရန်ကုန်မှာလမ်းမော်ထွက်ဆန္ဒပြမှုတွေရှိလာနိုင်မယ်လို့ရန်ကုန်အင်ဂျင်နီယာတပိတ်စစ်ကြောင်းမှာပါဝင်တဲ့ចောင်းသားတဦးက VOA ကိုပြောပြပါတယ်။
ချူကလမ်းပေါ်ထွက်ကြတယ်ပြတချူကတော့ဟိုပိုတိုကမ်းမင်းနေလောက်ကြပါတယ်ငါ။ဒင်းစာဆရာကြီးခဏဦးရင်းတွင်ကိုယ်တော်တော့ခုနှစ်နှစ်ပြည့်အချိန်နဲ့ blue strike တရားံဒီရှက်နေပေါ့နော်။ဒါတို့လွတ်သိခြင်းတွေကဒီရေပုံတွေကိုဒီဖုံးမာကြီးကတော့လကောင်း၊လဝါမာကြီးကတော့လကောင်းလောက်ကြပါတယ်ဗျာ။ရန်ကုန်လူထုကညီနေရတော့မဟုတ်ပါဘူး။အာယူနေပုံရပါတယ်။တနည်းမဟုတ်တနည်းနဲ့တော့လမ်းပေါ်ပြန်ထွက်လာလို့ရှိပါရဲ့ခင်ဗျာ။ဟုတ်။အာဆီယံစည်းဝေးရလက်ရှိရတော့ဒီအာဆီယံစည်းဝေးနဲ့တခုခုလောက်ပြဖို့များအဲ့တော့ဒီလိုရှိပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ကြဟုတ
်အလားတူပဲနေစင်မပြတ်တပိတ်စစ်ကြောင်းခြိတက်နေတဲ့သခိုင်းတိုင်းမုံရွာမြို့မှာလဲဆန္ဒပြလူတို့ကအပြာရောက်အင်ကြီးတွေကိုဝစ်ဆင်ပြီးတော့ဆ ਿਆ နာသိမ်းဆန့်ကျင်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်မတရားဖမ်းဆီးခံထားရသူတွေပြန်လဲလွတ်မြောက်လာစေဖို့နဲ့ဆ ਿਆ နာရှင်ဆန့်ကျင်ရေးအတွက်ဒီကနေ့ညနေ၄နာရီမှာမုံရွာပင်မတပိတ်စစ်ကြောင်းခြိတက်ဆန္ဒထုတ်ဖော်ခဲ့ကြတယ်လို့တပိတ်ဦးဆောင်ကော်မတီက88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူဖွဲ့စည်းအဖွဲ့ကကိုဝင်းစော်ခိုင်က VOA ကိုပြောပါတယ
်။ကြည်တက်ချင်းနေလဲပါနေခဏသူရောဟောပြောခြင်းတွေဒီလက်နဲ့ဒီ campaign လောက်တာတွေပါလာတယ်ညခဏ။ကျွန်တော်တို့ရဲ့ဟိုနေ့စဉ်မပြတ်ထွက်တဲ့ပင်မတပိတ်စစ်ကြောင်းရှိတယ်။နော်ပင်မတပိတ်နဲ့အတူပဲဒီနေ့ကအထူးအနေနဲ့ကျွန်တော်တို့ကဒီအပြာရောက်လှုပ်ရှားမှုပေါ့နော်။ကျွန်တော်တို့ရဲ့ဒီပြည်သူလူထုမတရားဖမ်းဆီးခံထားတဲ့ပြည်သူလူထုအားလုံးကိုပြုတ်ပေးဖို့တောင်းဆိုတဲ့ဟာကိုထည့်သွင်းပြီးတော့လုပ်တာပါခဏ။ပုံမှန်အားဖြင့်ကတော့ကျွန်တော်ပင်မတပိတ်ကလည်းကျွန်တော်တို့နေ့စဉ်မပြတ်ခြိတက်နိုင်အောင်လည်းကျွန်တော်ရေးတာလမ်းဗီဒီယိုမှာဗီဒီယိုလေးတွေဆက်လက်ပြီးတော့မှခြေလေးရှိပါလေ
တနင်္လာရီတိုင်းတဝယ်မြို့မှာလည်းဒီကနေ့မှာတော့အပြာရောက်အင်ကြီးဝစ်ပြီးတော့ဆန္ဒပြသူတွေကတပိတ်စစ်ကြောင်းကိုခြိတက်ခဲ့ပါတယ်လူမှုကွန်ရက်တွေပေါ်မှာလည်းအပြာရောက်အင်ကြီးတွေဝစ်ပြီးတော့ဆ ਿਆ နာရှင်ဆန့်ကျင်ကြောင်းနဲ့မတရားဖမ်းဆီးခံထားရသူတွေလွှတ်ပေးဖို့တောင်းဆိုတဲ့ပုံတွေတင်ခဲ့ကြပါတယ်တဝဲမှာမနှစ်ပိုင်းလုံးကအပြာရောင်အင်ဂျင်ဝစ်ပြီးတော့ခြိတက်ခဲ့ကြတဲ့တပိတ်စစ်ကြောင်းဖြိုခွဲခံရပြီးဖမ်းဆီးခံရတာတွေရှိခဲ့ပေမဲ့လို့ညနေပိုင်းမှာတော့တပိတ်စစ်ကြောင်းထပ်ပြီးတော့ခြိတက်ခဲ့ကြတယ်လို့တဝဲမြို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါတယ
်မနှစ်ပိုင်းကလည်းသူတို့ပြာရောင်ဒီအင်ဂျင်တွေဝတ်ဆင်ပြီးတော့စစ်ကြောင်းမှာလိုက်ပါကြတယ်ညနေပိုင်းဒီစစ်ကြောင်းမှာလည်းစစ်ကြောင်းမှာလိုက်မဲ့သူတွေအကုန်လုံးဟိုမနေ့ကတည်းကသူတို့ကဒီဇမှုကိုရေပေါ်ကနေပြီးတော့ဒီမြေတံခါးဆန်ထားတယ်မနေ့ပြန်ဆက်မဲ့စစ်ကြောင်းမှာဒီစနိုက်စီဒီဟာကိုသူတို့ campaign သဘောနဲ့လုပ်ကြတယ်အကုန်လုံးစစ်ကြောင်းမှာလိုက်ပါလာတဲ့သူတွေအပြာရောင်ရှာအကြီးတွေဝတ်လာပြီးတော့စစ်ကြောင်းချစ်တက်ကြတယ်ဒီလိုပဲဟင်းအားတော့ဟိုဟာပေါ့ဟို150လောက်ရှိတယ်150 200လောက်ပေါ့ဘာလို့ဆိုတော့မနေ့အင်ယာစစ်ကြောင်းဖြူခင်းခံပြီးတဲ့အချိန်မှာဒီညနေပိုင်းခံမဲ့စစ်ကြောင်းနဲ့ပတ်သက်ပြီးတော့ဒီမနေ့ပိုင်းကပါစီရှိခဲ့တဲ့ခါကျတော့များတော့နည်းနည်းလဲသွားတယ်ပြီးတော့မူလကလုံးမဲ့ရက်ကွက်ဒီမှာလုံးမဲ့အစီအစဉ်တွေလည်းပြောင်းလဲရတယ်ပြီးတော့ဒီသူတို့ဟိုမူလအစီအစဉ်ထားတဲ့နေရာမှာမဟုတ်ပဲနဲ့တန်းနေရာမှာလုံးလဲတော့ဒီရင်ကတော့နည်းနည်းလဲသွားတယ်အဲ့လိုတော့ရှိ
ဒီကနေ့ဧပြီလ22ရက်နေ့ကမြန်မာနိုင်ငံမှာအာဏာရှင်စစ်ဆေးရအဆက်ဆက်ကိုတော်လှန်တိုက်ပွဲဝင်ခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ခဲ့တဲ့9နှစ်ပြည့်နေ့ဖြစ်တာကြောင့်သူ့ကိုအောက်မေ့သတိရတဲ့အနေနဲ့အင်ဂျီအပြာရောင်ဝစ်စင်နဲ့လှုပ်ရှားမှုကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်ဟန်တာဝရီဦးဝင်းတင်ဟာ1988ဒီမိုကရေစီအရေးတော်ပုံနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီစတင်တည်ထောင်ရမှာပါဝင်ခဲ့ပြီးတော့ပါတီရဲ့အတွင်းမှုတာဝန်ကိုယူခဲ့တာပါစေဆိုးရလက်ထက်1989ခုနှစ်ကနေ2008ခုနှစ်အထိ19နှစ်ကြာထောင်နဲ့ကြာခံခဲ့ရပါတယ်။သူချင်းတော်နဲ့မှဝေ့ရတဲ့အပြာရောင်အင်ကြီးကိုပဲဆွဲဆွဲမြဲမြဲဝတ်ဆင်ခဲ့သူဖြစ်ပါတယ်။အချင်းတော်ကလွတ်မြောက်လာပြီးတဲ့နောက်ပိုင်း NND ပါတီရဲ့နာယကဖြစ်ရည်တည်ခဲ့ပါတယ်။နောက်ပိုင်းစေကူတမှုခံယူရင်းနဲ့2014ခုနှစ်ဧပြီလ21ရက်နေ့မှာတော့ရန်ကုန်စေယုံကြီးမှာကွယ်လွန်ခဲ့ပါတယ်။ရန်ကုန်တိုင်းတနင်္လာရီတိုင်းစကိုင်းတိုင်းကချင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်စတဲ့နေရာဒေသအသီးသီးမှာအပြာရောင်အင်ဂျင်တွေဝစ်ဆင်ပြီးတော့အဖမ်းခံရသူတွေရဲ့နာမည်တွေကိုသူတို့ရဲ့လက်ဝါးတွေပေါ်မှာရေးသားပြီးတော့ဓာတ်ပုံတွေကိုလူမှုကွန်ရက်စာမျက်နှာမှာလွှင့်တင်ကြပြီးကမ်ပိန်းမှာပါဝင်ခဲ့ကြပါတယ်။အွန်လိုင်းကလှုပ်ရှားမှုအပြင်တပိတ်စစ်ကြောင်းခြိတက်ပြီးလမ်းလျှောက်တာတွေလည်းရှိပါတယ်။ဒီကနေ့ဧပြီလ21ရက်နေ့မှာတော့ပေါန်းတယ်မြို့ကလူငယ်တွေက NUG ကိုကြိုဆိုတဲ့လှုပ်ရှားမှုမိုးကုံမြို့ကလူငယ်တွေပြုလုပ်တဲ့ပတ်စံတပိတ်နေပြည်တော်ပြင်းမနာမြို့ကဆိုင်ကယ်တပိတ်နောက်ဖြူးမြို့ကလူငယ်တွေကအာနာသိန်းစစ်ကောင်စီရဲ့စစ်ကြုံပညာရေးစနစ်ကိုအလိုမရှိကြောင်းလှုပ်ရှားမှုစတဲ့တပိတ်ပုံစံမျိုးစုံနေနဲ့အာနာရှင်ကိုဆက်လက်တော်လှန်နေကြပါရဲ့ရှင်
အပြာရောင်အင်ဂျီဝယ်လှူရှာမှုကြောင့်တိကျရပြီးတဲ့နောက်မုံရဘက်ကအခြေအနေကိုကြည့်ရအောင်ပါစကိုင်းတိုင်းမုံရမြို့ယာကြီးလမ်းမှာစစ်တပ်နဲ့ဂျေးရွာဒေသခံတွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာကြောင့်ဒေသခံတွေဘက်ကရောစစ်တပ်ဘက်ကပါဒေဆုံးသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ်မြင်းကြံမြို့ကရွာတွေမှာတော့စစ်တပ်ကရှောက်ပူးစစ်ဆင်းနေတယ်လို့ကချင်ပြည်နယ်မြကြီးနားမြို့မှာလည်းတပိတ်မှပါဝင်သူတွေကိုဖမ်းဆီးနေပါတယ်ဒီအကြောင်းအပြည့်စုံရန်ကုန်ကလာတဲ့သတင်းကိုကုသားညူကပြောပြပါမယ်ခင်ဗျာ
ဧပြီလ19ရက်နေ့ညပိုင်းကမုံရွာယာကြီးလမ်းကဆက်သွေးတာဝတိုင်းမှာလုံရင်းယူနေတဲ့စစ်သား9ဦးကိုဒေသခံတွေကပစ်ခတ်တာကြောင့်2ဦးသေဆုံးခဲ့ပြီးတော့ဒေသခံတွေဘက်ကလက်နက်တချို့ရရှိသွားတဲ့အတွက်အခင်းဖြစ်တဲ့အနီးကပလောက်ကျေးရွာကိုဧပြီလ20ရက်နေ့ညနေပိုင်းကစစ်တပ်ကဝင်ရောက်ရှာဖွေတာတွေပြုလုပ်ချိန်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါမြမရုံဝင်တရားထုတ်လွှင့်ချက်ထဲမှာတော့စစ်သား2ဦးသေဆုံးခဲ့ပြီးတော့လက်နက်ခင်းရတချို့ရရှိသွားတာကြောင့်လက်လံရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တာလို့ဆိုပါတယ်ဒီလိုမျိုးတက်ကကြေးရွာတွေကိုရှာဖွေစစ်ဆေးတဲ့နေရာမှာနှစ်ဖက်အပြန်အလှန်ပစ်ခတ်လို့ဒေသခံတွေဘက်ကရောစစ်တပ်ဘက်ကရောထပ်မံတိုက်စုံမှုတွေရှိတယ်လို့ဒေသခံတူက view ကိုပြောပါတယ
်။မင်းရတော့ကျွန်တော်ဝင်းကုန်းမှာသူတို့ဝင်နေတယ်ဝင်နေတဲ့အတိုင်းတရားကဝင်းကုန်းမှာထိတိုက်တိုက်မှုပစ်ခတ်မှုမရှိဘူးဝင်းကုန်းကကြော်လာပြီးကျွန်တော်တို့တလောက်ဘက်ကိုတလောက်ရွာဘက်ကိုတက်လာတဲ့အခါမှာကျွန်တော်ပြည်သူတွေကတလောက်ရွာတွေကနေပြီးတော့ကျွန်တော်ဟိုအစောတော့မကြည့်သေးဘူးသူတို့ကကြေးရွာတွေမှာရှိကြတဲ့လက်နက်ခဲယံမျိုးရောက်တွေပြန်လည်အနိုင်ကြဖို့ဟိုပေါ်ပြီးတော့သူတို့တနက်ဖောက်တယ်ဖောက်တဲ့အချိန်မှာပဲပြည်သူတွေကိုယ့်ကိုပြစ်ပြီးဆိုပြီးတော့တခါတည်းအဲ့ဒီကိုယ်ရှိတဲ့လက်နဲ့ပြန်လဲကုကန်တိုက်ခါမှာတိုက်ပွဲချစ်ဖို့ဟိုဟာထိတိုက်တိုက်ခုံမှုရှိတယ်ပြစ်ခတ်မှုတွေစတင်ဖြစ်သွားတယ်ထိတိုက်တိုက်ခုံမှုတိုင်းတိုင်းကတတ်တော်ကြဆုံးမှုကပြည်သူဘက်က6ဦးသူတို့ဘက်ကတော့ဟို30ဝန်းကျင်ခန့်ကျွန်တော်တို့ခံနိုင်ရတာပေါ့ဗျာဘာလို့လဲဆိုတော့အတုံးချင်းချစ်ပုံလားဆိုတော့ကျွန်တော်တို့ဟိုတိုင်းတစ်ထဲလဲရောက်လာတဲ့ခါကျတော့အဲဒီလိုအထူးကြကြဆုံးမျိုးကဒီလိုဘက်ကအတော်များတော့ပါတယ်။အဲဒီလိုဘက်ကကျွန်တော်တို့ပြင်လိုက်တဲ့ပစ္စည်းတွေရောဒီလိုပြီးရောဖောက်ခွဲရောပါတဲ့ခါကျအထူးကြဆုံးမျိုးတော်တော်များတယ်။ပြီးရင်ကျွန်တော်တို့ဒီလိုဘက်ကဟိုပါပေါ့နော်ဒီမတော်နိုင်မလာနိုင်လုံးဝတရုတ်တိုက်ဆွဲပြီးတော့ကြမ်းဆွဲတင်တာတွေလည်းမြင်ရတယ်။အဲ့တော့ဒီတက်တလောဟိုဒီလိုစစ်တင်းတိုင်းမှာဒုခိုင်းတဲ့ဂျင်းကြီးအနေနဲ့ထားရောဆိုတော့ဟို30ကျော်ဆိုတော့ဘယ်လိုပဲနေလေ30ခုနဲ့ခံတော့ဟိုဟိုကြာဆုံးမှုရှိတယ်လို့ပဲအဲ့လိုပဲခံနေရတာပါအခုမနေ့အနေထားတော့ဟိုသူတို့ကလည်းနောက်ပြန်ဆုတ်တယ်သူတို့အစိုးရဝင်ကုန်းချတယ်လေအဲ့ဝင်ကုန်းကိုပဲပြန်ဆုတ်သွားပြီးတော့ဟိုကျွန်တော်ပြန်ပြီးရှေ့ကျန်တယ်ကျွန်တော်တို့ပြည်သူတွေလည်းကိုယ်ညာနဲ့ကိုဟိုရှေ့ကျန်မတဲ့တဲ့ခါကျတော့ဘယ်လိုပဲထိတိုက်တိုက်ဆုံးမျိုးတော့မရှိသေးဘူးသူတို့ကိုလည်းတောင်းကြည့်ဖို့လည်းတောင်းကြည့်အဲ့လိုအနေထားမှာပဲရှိတယ်
တေဆုံးသူစီးရင်ကိုတော့ view ကတိကျတည်ပြီးလို့မရသေးပါဘူးမြန်မာစစ်ကောင်စီဘက်ကလည်းတေဆုံးစီးရင်ထပ်မံထုတ်ပြန်တာမရှိသေးပါဘူးမြင်းညံမျိုးအနီးကကြေးရွာတွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကမနေ့ညပိုင်းမှာတနက်ဖောက်ပြီးတော့ရှာဖွေတာတွေပြုလုပ်နေတယ်လို့ဒီကနေ့မှလည်းဆက်ပြီးတော့ရှာဖွေတာတွေလုပ်နေပါတယ်ဒီအခြေအနေကိုတော့မြင်းညံဒေသခံတူကခုလိုပြောပါတယ
်ဟိုမြင်းညံရဲ့တောင်ဘက်ပေါ်ဗျာတောင်ဘက်လက်ကကိုင်းရွာညောင်မင်းရွာဟိုကျွဲကြံပေါ်တော့ဒီရွာ၃ရွာကိုဒီစစ်အင်အား၁၀၀လောက်နဲ့ဒီစစ်ကြောင်း၂ကြောင်းကွဲပြီးတော့ဟိုအဲဟိုရွာထဲကိုဝင်ပြီးတော့ရှာဖွေတာတွေလုပ်တယ်ဗျဟိုရွာမှာရှိတဲ့ဒီတပိတ်ကောင်းဆောင်တွေများဟိုများဟိုလာပြီးတော့ဖမ်းကျင်တို့လာလူသိန်းတွေများလာပြီးတော့ဖမ်းကျင်တို့လာဆိုတော့အနေထားဟိုအဲ့လိုမျိုးတွေထင်ကြတာပေါ့
စစ်ကောင်စီကတပိတ်ကောင်းဆောင်တွေတပိတ်မှာပါဝင်သူတွေကိုဖမ်းဆီးတာတွေဇက်တိုက်လုပ်နေတယ်လို့ကချင်ပြည်နယ်မြကြီးနားမြို့မှာလည်းတပိတ်မှာပါဝင်တဲ့သူတအူးကိုဖမ်းဆီးသွားပြီးတော့နောက်တအူးကိုတော့ဖမ်းဆီးရမှာနေမှာမတွေ့တဲ့အတွက်အမေဖြစ်သူကိုဖမ်းသွားတယ်လို့မြကြီးနားမြို့ကတအူးကပြောပါတယ
်ဒီနေ့ဟောင်းလိုက်ဖဲမှာဒီမြကြီးနားကွန်ပျူတာတက္ကသိုလ်ဝင်းထဲကသူ့ရဲ့နေအိမ်မှာဘာလို့သူ့မေဖေဝင်ထမ်းဆိုတော့အဲ့အိမ်မှာသူ့ကိုဝင်စီရဘာလို့သူကခဲတဲ့ဆိုရင်တော့သူ့အိမ်မှာမအိပ်ဘူးဒါနဲ့အဲ့နေ့ချောင်းအောင်ပဲမနေ့ကညအောင်ပဲသူကအမအိမ်ကြီးရဘာလို့အမရဲနဲ့စစ်ကားရှစ်စီလောက်အဲ့ကွန်ပျူတာတက္ကသိုလ်ဝင်းထဲဝင်လာပြီးတော့မှသူ့ကိုဖမ်းသွားတယ်ဘာလို့အဲ့တော့မြကြီးနားရဲ့ဒီပေမတ်ပေးစစ်ချောင်းမှာပါနေအဲမင်းနာတက်ကတော့ကျောင်းသားရဲ့သူ့အိမ်ကိုလိုက်ရှာတယ်ပြီးတော့သူ့ကိုဖမ်းချင်တာဟုတ်တယ်ဒါပေမဲ့အဲ့ကိုအနဝါဆိုတဲ့သူကမတွေ့တော့သူ့ရာသူ့အမေကိုဖမ်းသွားတယ်ပေါ့နော်အဲ့တော့ဟုတ်တယ်ဒီမနေ့ရှင်းတာကြီးလောက်မှဟုတ်တယ်မင်းနာရဲ့ရမ်ဘိုရက်ကွက်မှာ
ဒါအပြင်တနင်္လာရီတိုင်းဒဝဲမျိုးကစစ်ကောင်စီဆန့်ညီတဲ့ဘိတ်ဖြစ်တဲ့ဒဝဲပင်မတဲ့ဘိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကလာရောက်ဖြုတ်ခွဲတာကြောင့်စနားထုတ်ပေါ်သူ၃ဦးလည်းဖမ်းဆီးခံခဲ့ရပါတယ်အခုလိုဖမ်းဆီးခံရပြီမဲ့ဒဝဲခရိုင်တဲကလောင်းလုံမြို့မှာတော့စစ်ကောင်စီဆန့်ညီရေးဆနာပြဝယ်ရေးဆက်ပြီးတော့ပြုလုပ်နေခဲ့ကြပါတယ်မြန်မာနိုင်ငံအနှံ့အပြားမှာဆရနာသိမ်းမှုဆန့်ညီရေးဆနာပြသူတွေကိုအကြမ်းဖက်ဖြိုခွဲတာတွေဖမ်းဆီးတာတွေလုပ်နေပေမဲ့လည်းစစ်ကောင်စီကိုဆန့်ညီတဲ့ဆနာပြဝယ်ရေးဟာပုံစံမျိုးစုံနဲ့နေစဉ်လိုလိုဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်ခင်ဗျာ
မုံရံဘက်ကပြန်လည်ပြစ်ခတ်တဲ့အခြေအနေနဲ့မြင်းကြံဘက်မှာဖမ်းဆီးတဲ့အခြေအနေတွေကြားခဲ့ကြတာပါအခုဆက်ပြီးကချင်ဘက်ကစစ်ဘေးဒုက္ခသည်တွေအခြေအနေပြောပြပါမယ်ကချင်ပြည်နယ်ဘုံဘော်ကဲမူမော့မြို့နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့် ရွာသားထောင်ကျော်ဗမော်နဲ့မူးမောက်မြို့တွေမှာစစ်ဘေးလွတ်ရာခိုးလုနေရပါတယ်။ဒီကြောင့် VOA သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာစစ်တပ်နဲ့ KNA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့စစ်ရေးတင်းမာခဲ့တဲ့ကချင်ပြည်နယ်ဗမော်ခရိုင်မူးမောက်မြို့နယ်မှာဒေသခံရွာသားထောင်နဲ့ချီစစ်ဘေးသိမ်းရှောင်နေရတာပါ။ပေါ်မမြို့နေလူမှုကွန်ရက်ပေးဆောင်နေတဲ့တာဝန်ရှိသူကတော့လက်ရှိစစ်ရှောင်သူတွေအခြေအနေကိုခုလိုပြောပါရစေ။
ကျွန်တော်တို့ဒီပေါ်မမှာကတော့ရှာနေဒီပေါ်မတိုင်းနာချိုးရောပုံကြီးကျောင်းနေမှာနေကြတယ်။ကချင်အုပ်စုတွေနဲ့တချို့ရှာနေရတော့ဘူးမှာအားလာရေးပုံကြီးကျောင်းနေမှာနေကြတယ်။ဘူးမခေါင်ကျော်ဘူးအခုကျွန်တော်ပြင်ရတာလေ။
မုံမောက်မြို့ကပါရာရီကျောင်းတွေမှာလည်းစစ်ရှောင်ထောင်နဲ့ချီရှိနေတယ်လို့မုံမောက် KBC အသင်းတော်ကကုညရေးဆောင်ရွက်နေတဲ့ဆရာဦးထိန်နန်တော်ကပြောပါတယ
်။ဥယျာဉ်ကျွန်တော်တို့မုံမောက်မစ်ချင်းချတ်စတဲလ်ရောက်လာတာဥယျာဉ်600 dBc ရဲ့အမှဒီတခြားနန်းခရစ်ယာန်ညာကြတော့သူတို့နဲ့သက်ဆိုင်တဲ့ဖျားကျောင်းဝင်းတို့ဖုန်ကြီးကျောင်းဝင်းတို့အဲ့ဘက်ကိုဆိုလူကြီးတစ်ထောင်ကျော်တော်မှသူတို့နဲ့ပေါင်းလိုက်တော့
မိုးမောင်မြို့နယ်မှာ KIA တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့စစ်ရေးပြင်းထန်လာမှုကြောင့်ရှမ်းရွာသားတွေကလည်းစစ်ရှောင်နေရတယ်လို့ရှမ်းကူညီပေးရေးဖွဲ့ဝင်ဆိုင်းကွန်ခန်းကပြောပါတယ
်။မိုးမောင်ရှိတဲ့အမြောက်တပ်ကနေပြီးတော့ KIA တွေရှိနေတဲ့နေရာကိုလမ်းပစ်တယ်အဲ့ခါကျတော့အမီးချုပ်ဆက်ကရွာသားတွေကနေလို့မရတော့ဘူးဆိုအဲ့ညပင်မနဲ့လင်းအားကြီးချင်းပါပဲဒီမှန်အောင်ဆိုတဲ့ဆိုင်ပါကိုအလုံးဖတ်ပြလာကြတယ်ဗျဒီ980ကျော်လောက်ဆင်းရဲကြောက်ရတယ်ဗျလေသူက73မှာလဲဒီညပိုင်းဒီမှာစိုက်ပွဲတွေကဆက်ရှိတော့အဲ့လက်ကြံပြန်နေရွာသားတွေတောက်လျှောက်ပြန်ထွက်လာခဲ့တယ်ဗျအဲ့လိုသူဖြစ်တဲ့ရွာတွေကပမော်နဲ့မြကျင်းနာဒီ highway လမ်းမကြီးရှိရပေါ့ဗျအဲ့နန်းရွာတွေညမှာဖြစ်တယ်ဗ
ျပမော်နဲ့မြကျင်းနာကလန်ဘေးကမြို့သစ်မခွဲနောင်ကုန်းနောင်ကွန်းပန်ချိုးဟိုင်နောင်ပေါင်းစတဲ့ရွာတွေကရွာသားတွေထွက်ပြေးသိမ်းရှောင်နေကြရတယ်လို့သူကဆိုပါတယ်ဒီစစ်ရှောင်ရွာသားတွေကိုဒေသတွင်းအကူအညီပေးဖွဲ့တွေကလက်သလုံးကူညီပေးဆောင်နေကြတာပါပြီးခဲ့တဲ့မတ်လ25ရက်နေ့ကမြန်မာစစ်တပ်ရဲ့ပြူဟာကုန်းဖြစ်ခဲ့တဲ့ဘလောဘုံတပ်စခန်းကိုကချင်လက်နက်ကိုင် KIA တပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တာကြောင့်ပြန်သိမ်းနိုင်ဖို့အစိုးရတပ်တွေဘက်ကထိုးစစ်ဆင်မှုတွေလည်းပြင်းထန်နေတာပါလက်ရှိဒေသတွင်းစစ်ရေးပိုပြင်းလာနိုင်တဲ့အခြေအနေကြောင့်စစ်ရှောင်တွေနေရပြန်ဖို့ခက်ခဲနေတဲ့ကြောင်းဆိုင်းကွန်ခန်းကပြောပါတယ
်ကိုကအိုင်နမကစစ်မီတင်လို့ဖြစ်နေတော့ပြန်ဖို့တော့ဒီလိုလောက်လို့ထင်ပါရဲ့ဗျာသူတို့တွေကလည်းအခုဒီတချို့ဒီချိန်လို paper site ပြူတဲ့အချိန်ပေါ့လေအခုဆိုနှုတ်ရတော့မယ်ဗျာအဲအားလုံးကိုပြစ်ပြီးတော့ထလာခဲ့ရတယ်ဆိုတော့ဒီဟိုက်တာဆက်ချီသွားမယ်လှချီသွားမယ်ဆိုရင်တော့ဒါသူတို့ကအခက်ခဲနောက်တစ်ကြိမ်ပြန်ကြုံရမှာပေါ့ဗျာ
2017ခုနှစ်တုန်းကမြန်မာစစ်တပ်နဲ့ KNA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့တကြောပြဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းမူးမောက်မြို့နယ်ကရွာသားတွေစစ်ဘေးသိမ်းရှောင်နေရတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်လက်ရှိကချင်ပြည်နယ်တွင်စစ်ရေးသိမ်းမှနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြီးခဲ့တဲ့ဧပြီလ10ရက်နေ့မှာမုံမောင်မြို့နယ်တွင် KIA နဲ့နာဆာကစစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်မှုကြောင့်အယသ4ဦးသေဆုံးခဲ့ပြီးတိုက်လေရင်နဲ့ပြစ်ခတ်မှုကြောင့်ဘုံကြီးကျောင်းနဲ့လူနေအိမ်အများပြားပျက်စီးဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်ခင်ဗျာ။
ကချင်စစ်ဘေးဒုက္ခသည်တွေအခြေအနေကိုနိုင်ကိုရင်ပြပြသွားတာပါအခုဆက်ပြီးမြန်မာနယ်စပ်တရုတ်နိုင်ငံဘက်ကိုဗစ်9လို့ပိတ်ပင်ကန့်သတ်ချက်တွေချထားတယ်ဆိုတာကြည့်အောင်ပါဒီဥပဒေကယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မြို့တွေမှာကိုဗစ်ရောဂါကူးစက်သူအနေနဲ့ရှိနေတာကြောင့်မြန်မာအများစုရှိတဲ့နေရာတွေမှာတရုတ်အာဏာပိုင်တွေကအသွားအလာတွေကန့်သတ်ပြီးပိုတင်းကျပ်ထားပါတယ်ဒီချိန်ထဲမှာပဲအဲ့ဒီဒေသတွေမှာရောက်နေကြတဲ့မြန်မာတချို့ကလည်းဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေကြပါတယ်ရန်ကုန်သတင်းတောက်ပေးပို့ထားတဲ့သတင်းအပြည့်စုံကိုကိုဇော်ဝင်းလိုင်းပြပြပါမယ်ခင်ဗျာ
ယူနန်ပြည်နယ်တဲဟုံပြည်ခွဲတဲကမြို့နယ်တွေမှာကိုဗစ်ရောဂါတကြောပြန်ကူးစက်နေပြီးရောဂါဖြစ်သူတွေထဲမှာမြန်မာတွေလည်းပါနေတဲ့အတွက်မြန်မာလူသားတွေကိုစက်ယုံနဲ့နေအိမ်ပြင်ပကိုမထွက်ဖို့အယောင်အဝယ်နဲ့ဈေးဆိုင်တွေမဖွင့်ကြဖို့တရုတ်အာဏာပိုင်တွေကတတိပေးထားပါတယ်အထူးသဖြင့်မြန်မာတွေအနေများတဲ့မူဆယ်တစ်ဖက်ကရွှေလီနဲ့ကျဲကောင်မြို့နယ်နှစ်ခုကိုယူနန်ပြည်နယ်အစိုးရကဧပြီလကတည်းကအသွမ်းအလာပိတ်ချထားပြီးဘယ်တော့ပြန်ဖွင့်မယ်ဆိုတာမသိရသေးကြောင်းကျဲကောင်မှာနေတဲ့ဆိုင်းလောင်ခမ်းက VO ကိုပြောပါတယ်
တရက်တရက်တိုးတိုးနေရဆိုတော့အဲနောက်တဲ့ကျွန်တော်တို့တစ်ဆင့်ရပြောတော့တလားလောက်ကြာမယ်လို့ပြောရတယ်ဆက်ယုံနေလို့အဲ့လိုပြန်ဆိုင်လို့သူတို့အတွင်းထဲမှာပဲနေရတယ်အပြင်မှာမထွက်ရဘူးကျွန်တော်တို့ဒီကျဲကောင်ဆိုတော့တစ်မျိုးလုံးပဲအလုပ်တွေလည်းအကုန်နားထားရတယ်ဈေးဆိုင်တွေလည်းအကုန်ပိတ်ထားတယ်အဲ့လိုမျိုးရှင်းနေလား
ညီမအများစုဟာကိုဗစ်ရောဂါစစ်ဆေးမှုကိုအနည်းဆုံး6ကြိမ်လောက်ခံခဲ့ရပါတယ်မန်စီနဲ့ရင်ကျန်မြို့နယ်ကယောဂါစောင့်ကြည့်စင်တာတွေမှာမြန်မာအများအပြားစောင့်ကြည့်ခံရပြီးကုန်ကြစည်အိတ်တွေလည်းအခက်အခဲရှိကြောင်းသူကဆက်ပြောပါတယ်
။ဟိုစစ်စစ်တယ်ဆိုရင်အာဂရောင်းနေစစ်တယ်ဆိုအကုန်လုံးတန်းစီအလုံးတို့ကနောက်တစ်ခါအိုက်ထဲတယောက်ပြန်တွေ့ပြီဆိုရင်တစ်ခါပြန်ပြီးတော့ကျွန်တော်တို့၃-၄ရက်လောက်နေပြီးတစ်ခါပြန်စစ်အဲ့လိုမျိုးကြီးစစ်လိုက်တွေ့လိုက်အဲ့လိုမျိုးကြီးဖြစ်နေရတယ်။ကွန်ရီစင်တာကြီးတည်တံရှိတာအဲ့မှာတော့ပို့ကြတာ
ဒီမှာတော့အချိန်ကတော်တော်ဆိုးတယ်ဒီမှာပမိုင်းလည်းတော်တော်ထုတ်ခိုင်းရောင်းနေပြန်ဟိုဇိမ်းမရှိတဲ့လူကတော့ဘယ်လိုပြောလဲနည်းနည်းအချင်းမကောင်းဘူးနေရာထိုင်ရာစတော့တာတော့အဲ့လိုမျိုးရှိရဲ့မြန်မာတယောက်နဲ့တယောက်နိုင်ငံသားတယောက်မှာကိုဗစ်ရောဂါထပ်တွေ့ရကြောင်းယူနယ်ကျန်းမာရေးကော်မရှင်ကဒီကနေ့အပိလ 22ရက်နေ့မှာထုတ်ပြန်ပါတယ်ဒါကြောင့်ရွှေလီနယ်ကျဲကောင်မှာအသွားအလာတွေပြန်ဖွင့်ဖို့တိတဲ့ပူကြလိမ့်မယ်လို့ဆိုပြီးခန့်မှန်းတာတွေလည်းရှိပါတယ် အခုတော့တွင်ဝင်ငွေမရှိသူတွေကိုပြဟိတအဖွဲ့တွေကကူညီပေးနေတယ်လို့အလုံးလက်မဲ့ဖြစ်ပြီးနေရပြောင်းရင်သူတွေလည်းအများအပြားရှိနေကြောင်းတောင်ပြဟိတအဖွဲ့ကမိုင်ဦးလိုင်အေးကဗီအိုကိုပြောပါတယ်ကျွန်တော်တို့မြန်မာနိုင်ငံသားပဲလို့ပြောမှာတော့ကိုကနှုတ်ကိုယ်ကလည်းအလုပ်ငန်းမဖြစ်ပါဘူးလို့ကိုကလည်းလောဆယ်လောတောင်ထချတာနဲ့တော့စစ်စင်းရရတာပေါ့ဗျာတချို့လူလည်းအိမ်ပြန်ချင်တာပေါ့ဟာဘူးတောက်ဖ ယူနန်ပြည်နယ်တဲဟုံပြည်နယ်ခွဲထဲမှာကိုဗစ်ရောဂါဖြစ်သူ161ရှိလာပြီးဆေးဥမာလက်ရှိကုသမှုခံယူနေတဲ့လူနာကတော့60ခုနှစ်ယောက်ရှိကြောင်းယူနန်ကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါကာကွယ်ဖို့အတွက်မြန်မာကုန်ကားစည်းကိုကုန်ပစ္စည်းနမူနာအခု30စီပေးပို့ပြီးစစ်ဆေးခံရမယ်လို့ယူနန်ပြည်နယ်ကိုဗစ်ကာကွယ်ထိန်းချုပ်ရေးကအေဘီလာ19ရက်နေ့မှာကြေညာထားပါတယ်။
ဒီလိုကြမှာရေးကန့်သတ်ချက်ကြောင့်လက်ရှိမှာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာရပ်တန့်သလောက်ဖြစ်နေပြီးမြန်မာဘက်ကဆန်ရေထွက်ကုန်နဲ့ရာသီပေါ်သင်းတန်းတွေအားလုံးမသွားနိုင်တဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာဒီရုပ်နယ်စပ်ဖက်ကိုဗစ်အကူးများလို့ကန့်သတ်ထားတာကြားခဲ့ရပြီးတဲ့နောက်ထိုင်းနဲ့မလေးရှားမှာမြန်မာနိုင်ငံသားတွေဘာကြောင့်ဖမ်းဆီးရေးယူခံရတယ်လဲကြည့်အောင်ပါထိုင်
ပြီးနေနိုင်ငံမြို့နယ်အတွင်းမှာတကြံတွင်းပါတီပွဲလှုပ်ကြတဲ့မြန်မာနိုင်ငံသားတွေအုပ်စုလိုက်ကခုံနေကြတာကိုထိုင်းနိုင်ငံလူမှုကွန်ရက်တွေမှာဝေဖန်မှုတွေထွက်ပေါ်ပြီးအဲ့ဒီပွဲမှာပါဝင်ကြတဲ့မြန်မာ20လောက်ကိုဖမ်းဆီးအရေးယူလိုက်ကြောင်းအေအေစီလုံတမကူကြီးဖွဲ့ကလုံတမကြီးလှုပ်ရှားသူကိုရဲမင်းကအခုလိုပြောပါတယ်ထိုင်းနိုင်ငံဒီလုံထပ်ဖို့ပြီးပေါ့နော်လုံထပ်ဖို့ကြိုင် ုံကြတယ်ခန်းထဲမှာပါတီပါတီပါတီဝဲလောက်တာပေါ့နော်ဆိုင်းနိုင်ငံမှာကျွန်တော်တကြံမကစားရပေါ့နော်တကြံပုစုနဲ့မကစားဆိုတဲ့ဥပဒေထုတ်ထားတယ်ထုတ်ထားတယ်ပြစ်ဒဏ်တွေလည်းထားထားတယ်ပေါ့နော်အဲကျွန်တော်တို့သူတို့ကအလုံးပျော်ရွှင်ကြတယ်ကာကွယ်ကြတယ်ပြီးတော့အဲ့အရာတွေကိုမျက်နာတွေလည်းဒီတိုင်းမပိတ်ဘူးစသည်ဖြင့်ပေါ့အဲသူတို့ရဲ့ပျော်ရွှင်မှုကိုအလုံးထုတ်ဖော်ပြရတယ်အဲ့တော့ထိုင်းလူမျိုးတွေအလုံးသိကုန်ကြပြီးတော့ထိုင်းလူမျိုးတွေတော်တော်များများဒီ online media ပေါ်မှာဝေဖန်ထောက်ပြမှုဖြစ်လာတော့ဒီသက်ဆိုင်ရာရဲတပ်ဖွဲ့ရထိုင်းရဲတပ်ဖွဲ့သွားပြီးတော့အဲ့တိုက်ခန်းမှာနေတဲ့မြန်မာနိုင်ငံသားတွေကိုအဲ့လူတွေနဲ့ရှာပြီးတော့အလုံးဖမ်းတာအဲ့တော့ရောက်နေတယ်ပြီးတော့တိုက်ခန်းပိုင်ရှင်ကိုလည်းစစ်ဆေးတယ်စစ်ဆေးခံရတဲ့တိုက်ခန်းပိုင်ရှင်လည်းပေါ့နော
်မြန်မာနိုင်ငံမှာအာဏာသိမ်းဆုပ်ချုပ်ရေးကောင်စီကလူ900ကျော်ပစ်တက်ခဲ့တာတွေကြောင့်မဟာတကြံပွဲကိုစီကားစွာလှုပ်လှည့်ရှိတဲ့မြန်မာတွေဟာအပျော်အနေနဲ့တကြံပွဲမလုပ်ကြပဲကန့်ကွက်မှုတွေနဲ့သာတကြံတပိတ်ဆင်နွှဲကြပါတယ်အလားတူမြန်မာသုံးသန်းထက်မနည်းရှိနေတဲ့ထိုင်းရောက်မြန်မာတွေဟာလည်းပျော်ပွဲရှင်ပွဲတွေမလုပ်ကြသလိုထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါတတိယလှိုင်းကူးစက်မှုတွေဖြစ်နေတာမို့တကြံပွဲကိုမကျင်းပဖို့ပိတ်ပင်ထားတာပါထိုင်းရောက်မြန်မာအများစုကတော့ပျော်ရွှင်ပွဲကိုမလုပ်ကြဘူးလို့လည်းကိုရဲမင်းကပြောပြပါတယ်
လူတွေတိတ်ဆုံးပြီးတော့ဝမ်းနဲ့တူဆူနေတဲ့ချိန်မှာကျွန်တော်ပြည်တွင်းမှာလည်းတကြံပွဲတွေမလုပ်ဘူးထိုင်းနိုင်ငံမှာလည်းအမြင်မှလို့ဒီမှာတော်တော်များများပေါ့နော်ယာကိုင်တို့69ယာကိုင်တို့လောက်ကဘာမှပျော်ပွဲရှင်ပွဲတွေမလုပ်ကြပါဘူးပျော်ရွှင်တာတွေဟိုကခုံတာတွေဘယ်သူမှမလုပ်ကြဘူးအားလုံးပဲဒီကျန်းနာရှင်တော်လိုင်းကြီးအတွက်ဒီမျိုးတော်လိုင်းကြီးအတွက်ဘယ်လိုပါဝင်တိုက်ဖြတ်ရမလဲဘယ်လိုမျိုးတွေလုပ်ကြမလဲဆိုတာကိုတကြံတွင်းလုပ်ပိတ်ရမှာတော့အားလုံးစုပေါင်းပြီးတော့ဝမ်းနဲ့လုပ်နေကြတာပေါ့နော်အဝေးကနေပြီးတော့နော်
အလားတူမလေးရှားနိုင်ငံဘူကစ်မာတကြံမြို့မှာလ�ည်းတကြံကာလမှာမြန်မာနိုင်ငံသား20ကျော်တကြံပါတီပွဲလုပ်တဲ့အတွက်ကိုဗစ်ကာကွယ်ထိန်းချုပ်ရေးဥပဒေအရအမျိုးသမီးတဦးပါဝင်မြန်မာအလုပ်သမား21ယောက်ကိုအေပီလ19ရက်နေ့တနင်္လာနေ့ကဖမ်းဆီးခဲ့ပြီးတည်ဆဲဥပဒေတွေနဲ့အရေးယူသွားမယ်ဆိုပြီးမလေးရှားအာဏာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေမှာဖော်ပြကြပါတယ်ရှင်
။ထိုင်းနဲ့မလေးရှားမှာမြန်မာ40ကျော်ဖမ်းဆီးအရေးယူခံရတဲ့အကြောင်းမယေးမှာပြောပြသွားတာပါ။အခုတော့လူလူနဲ့ကျန်းမာရေးကဏ္ဍအလှည့်ကျပါပြီ။ဒီသတင်းပတ်မှာတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေရရကြောင်းမိသားစုတိုင်းသိရှိထားဖို့လိုအပ်တဲ့အရေးပေါ်ကျန်းမာရေးဆိုင်ရာအချက်အလက်တွေကို Democracy Clinic Facebook Page မှာရယူမျှဝေပေးလို့ရတဲ့အကြောင်းဒေါက်တာတန့်စော်ကတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အခြေအနေအရအိမ်တိုင်းအိမ်တိုင်းဟာရှေးဥတ္တနာပြည်သူလူတွေကိုတက်မြောက်သိရှိထားတဲ့နာပါရှေးဥတ္တနာပြည်သူလူတွေကိုသိရှိတက်မြောက်ထားသူတွေကလည်းမိမိတို့နဲ့နှီးဆက်ရာပတ်ဝန်းကျင်ကသူတွေကိုပြန်ပြီးတော့မျှဝေတင် जा ပြဖို့လိုတယ်လို့ဒီမိုကရေစီကလင်းနစ်မှအဒမင်တူဦးဖြစ်သူအထွေထွေယောဂကုဆရာဝန်ဒေါက်တာမေကအခုလိုပြောပါရယ
်ဘေးနားမှာကုဘေးနားမှာပေါ့နော်အဲ့လိုတတ်ထားတဲ့သူရှိလို့ရှိရင်လည်းပြန်ပြီးတော့တင်ပေးပါတတ်ထားတဲ့သူတွေကလည်းပေါ့နော်ကုဘေးနားကမိသားစုတိုင်းဝန်တငယ်ချင်းတွေအကုန်လုံးကိုပြန်ပြီးတော့ပညာရေး sharing လုပ်ပေးခြင်း let's have each other ပေါ့နော်တယောက်နဲ့တယောက်ကူညီပေးပြီးတော့လုပ်ပေးပါလို့ပြောချင်ပါတယ်ရှင်
ဒီမိုကရေစီကလင်းနစ် Facebook page မှာမျှဝေထားတဲ့ရှေးဥတ္တနာပြည်သူနေတွေမှာတရက်တန်ရာရတဲ့အခါပြုလုပ်ပေးရမယ့်ရှေးဥတ္တနာပြည်သူမှုနည်းလမ်းတွေကိုလည်းဖော်ပြထားတာတွေ့ရပါတယ်။တရက်တန်ရာရရှိတဲ့အခါရှေးဥတ္တနာပြည်သူမှုပေးပြရတဲ့တပိုင်းနဲ့စေယုံစည်းကမ်းကိုချက်ချင်းပို့ဆောင်ပေးဖို့လိုအပ်တာပါ။ Deadlock ဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်စေယုံစည်းကမ်းကိုချက်ချင်းပို့ဆောင်ကုသဖို့မလွယ်ကူတဲ့အခြေအနေလည်းကြုံတွေ့ရလာနိုင်ပါတယ်။ခြေလက်တွေမှာတရက်တန်ရာရရှိတဲ့အခါစေယုံစည်းကမ်းကိုချက်ချင်းပို့ဆောင်ဖို့ခက်ခဲနေမယ်ဆိုရင်ဘလို့ရှေးဥတ္တနာပြည်သူမှုတွေပြုလုပ်ထားတဲ့မှာလဲလို့မေးကြည့်တဲ့အခါဒေါက်တာမေကအခုလိုရှင်းပြပါတယ်။
ပဲသွေးထွက်လွန်လာလို့ပဲထိနိုင်မယ်ဆိုလို့ရှိရင်တော့တော်တော်လေးကိုအဆင်ပြေနေပြီပေါ့နော်အဲပထမအနေနဲ့ကတော့ပထမသွေးဒဏ်ရာရတဲ့နေရာကိုအရင်ဆုံးပေါ့နော်သွေးတိတ်အောင်လို့ပထမဆုံးအဝတ်တန့်ပေါ့နော်ပိုးတက်ထားတဲ့အဝတ်တွေရှိပါတယ်ပေါ့နော်အဲ့ဟာလေးကိုစောင့်ထားစီခြင်းနဲ့အရင်ဆုံးတော့အဲ့ဟာလေးကိုစောင့်ထားပြီးတော့ဒဏ်ရာရတဲ့နေရာထိုက်ရိုက်ထိအနည်းဆုံး15မိနစ်လောက်ပေါ့နော်သွေးထွက်တဲ့နေရာကိုထရရရတဲ့နေရာကိုသွေးတိတ်အောင်လို့15မိနစ်ခံပေါ့နော်အာပြင်းပြင်းလေးနဲ့ပေါ့နော်လက်ဖက်နှောင့်အာလေးနဲ့ဖိပေါ့နော်ဖိပြီးလုံးဝဖိတဲ့အခါမှာလည်းလုံးဝပေါ့နော်လက်ဖက်နှောင့်အာကိုလုံးဝမလှုပ်ဖဲနဲ့ပေါ့နော်15မိနစ်အနည်းဆုံးပေါ့နော်15မိနစ်လောက်ဖိပြီးတော့15မိနစ်လောက်ဖိသွေးတိတ်သွားအဲ့ခါကျရင်သွေးတိတ်သွားပြီဆိုလို့ရှိရင်တော့ပက်တီကိုကြက်ကြက်လေးစီးပြီးတော့ဟိုသွေးထိန်လို့ရပြီပေါ့နော်အဲ့လိုမျိုးမဟုတ်ဖဲနဲ့ပက်တီစီးလို့မှသွေးတွေကစိတ်ပြီးတော့ထက်ပြီးတော့ထွက်လာနိုင်မယ်ဆိုလို့ရှိရင်ပေါ့နော်ထရရရဲ့နေရာရဲ့အထက်ပေါ့နော်ဥပမာဟိုခြေသလုံးမှာထရရနေဆိုခြေသလုံးထရရရဲ့အပေါ်ဘက်ပေါ်ထရရရဲ့အပေါ်ဘက်နှစ်လက်မှာပေါ့နော် root or 2ဆိုရရှိရပေါ့နော်နှစ်လက်မှာအထက်နေရာမှာပတ္တိစာဖြစ်ဖြစ်ပေါ့နော်တန်ရှင်းနဲ့အဝဲစာဖြစ်ဖြစ်အကျဉ်နှစ်လက်မှာရှိတဲ့အဝဲကိုပေါ့အဝဲကိုတုတ်ချောင်းလေးခံပြီးတော့စီးပြီးတော့ကြက်ထုပ်စီးလို့ရရပေါ့နော်အဲ့လိုကြက်ထုပ်စီးပြီးတော့သွေးမလျှောက်အောင်ကြက်ထုပ်စီးရမှာပေါ့နော်အဲ့လိုစီးတဲ့အခါမှာစီးတဲ့အခါမှာလည်းစာစီးတဲ့အချိန်ကိုလူနာရဲ့ခန္ဓာကိုယ်မှာပေါ့နော်ဟိုရေဆူခံဆော့ပဲပါမနက်မှာကနဲ့အချိန်ကိုမှတ်ထားတဲ့ပေါ့နော်မှတ်ပေးရမယ်ပေါ့နော်ဘယ်အချိန်မှာစာစီးထားတယ်ပေါ့နော်အဲ့လိုစီးတဲ့အခါမှာလည်းအနည်းဆုံး2နာရီလုံးဝမကျော်စေရဘူးပေါ့နော်2နာရီကျော်လို့ရှိရင်မဖြစ်နိုင်လဲလာနိုင်လဲဆိုတော့ခြေထောက်ကသွေးမလျှောက်တော့ဘဲနဲ့ခြေထောက်ပုတ်သွားတာဒီဖိုင်အဲ့လိုတော့ဖြစ်နိုင်ဖြစ်လာနိုင်တယ်ပေါ့နော်အဲ့အတွက်စီးတဲ့အချိန်2နာရီကြာသွားပြီဆိုလို့ရှိရင်သွေးရှောင်အောင်လို့နည်းနည်းလေးတော့အဲ့ပတ်တီကိုဖြည့်ပေးရမယ်ပေါ့နော်5မိနစ်လောက်ပေါ့5မိနစ်လောက်ပဲဖြည့်ပြေးပေးရမယ်ဒါမှမဟုတ်2နာရီမပြည့်ဘူး2နာရီမပြည့်ခင်မှာပဲလူနာပေါ့နော်စီးထားတဲ့နေရာကနာလာတယ်ပြောလို့ရှိရင်ဒါမှမဟုတ်အဲ့စီးထားတဲ့နေရာရရှောင်ပြီးတော့ဖောင်းလာမယ်ဆိုလို့ရှိရင်လည်း2နာရီမပြည့်ဘဲနဲ့လည်းစီးထားတဲ့နေရာနည်းနည်းလေး5မိနစ်လောက်သွေးရှောင်အောင်လို့တော့ပြန်ပြီးတော့ဖြည့်ပေးတင်တယ်ပေါ့နော်
ဒီမိုကရေစီကလင်းနစ် Facebook page မှာထိခိုက်ဒဏ်ရာရတဲ့အခါအရေးပေါ်ပြုစုကူတာပေးရမယ့်ရှေးဥတ္တနာပြုစုမှုနည်းလမ်းတွေအပြင်ဒီချိန်မှာမြန်မာနိုင်ငံမှာရှိတဲ့သူတွေအရေးပေါ်သိရှိဖို့လိုအပ်မဲ့ကျန်းမာရေးအချက်အလက်တွေကိုလည်းမျှဝေပေးထားတာပါ။ကျန်းမာရေးဝန်ထမ်းတွေ CDN လုပ်တော့မယ်လို့ကြားသိရတဲ့အချိန်ကနေစပြီးလူနာတွေနဲ့ဆရာဝန်တွေနဲ့ကြားမှာအဆက်အသွယ်တစ်ခုအနေနဲ့ကူညီဆောင်ရွက်ပေးနိုင်မှုအတွက်ဒီမိုကရေစီကလင်းနစ် Facebook page ကိုဖန်တီးတည်ဆောက်ပေးထားတာဖြစ်တယ်လို့ဒေါက်တာမေကရှင်းပြပါရယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေရဲ့အကြောင်းမိသားစုတိုင်းသိရှိထားဖို့လိုအပ်တဲ့အရေးပေါ်ကျန်းမာရေးဆိုင်ရာအချက်အလက်တွေကိုဒီမိုကရေစီကလင်းနစ် Facebook page မှာရယူမျှဝေပေးလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒီလူနဲ့ကျန်းမာရေးစီစဉ်ပြီးတဲ့နောက်ကုသပြီးမြန်မာအရေးသုံးသက်ချက်ကိုနားဆင်အောင်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာတပ်မတော်ရဲ့ဂုဏ်သတင်းညှိနှွမ်းသွားစေတဲ့လှုပ်ရွတ်ဖြစ်တဲ့အာဏာသိမ်းမှုကြောင့်ကြုံတွေ့နေရတဲ့စိတ်ပြက်ပွက်အခြေအနေကနေလောလောဆယ်ထွက်ပေါက်မမြင်ဘူးလို့ဂျော့ချ်တောင်းတက္ကသိုလ်ကမြန်မာအရေးတွန်းကျင်သူဂုံလူဆောင်ပေါမော့ခဒေးဗစ်စတိုင်းဘက်ကသုံးသက်ပါတယ်။ပေါမော့ခစတိုင်းဘက်နဲ့ဦးကျော်စံသာဆွေးနွေးသုံးသက်ထားပါတယ်ခင်ဗျာ
။ကြိတ်ခင်ဗျာအခုမြန်မာနိုင်ငံအခြေအနေကိုကြည့်ပြီးတော့တချို့ကမြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်လူဆဲဆဲအခြေအနေဖြစ်နေတယ်လို့ဆိုကြပါတယ်။ကျွန်တော်ထင်တာကပြည်တွင်းစစ်ဟာမြန်မာနိုင်ငံမှာလွတ်လပ်ရပြီးကြတဲ့အခြေအနေဖြစ်နေတယ်လို့ထင်တာပဲခင်ဗျာ။တချို့ကလည်းပဲဒါ Fail State ကျရှုနိုင်ငံဖြစ်တော့မယ်လို့သုံးသပ်နေကြပါတယ်။ခြေကြီးပဲလို့ခြုံငုံသုံးသပ်လို့ပါလေ။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေ
Well, I think there are many civil wars since independence. You're quite right. A failed state, what does that really mean?
လူနိုင်ရေးရပြီးကလေးကပြည်တွင်းစစ်တွေအများကြီးရှိခဲ့တာပါခင်ဗျားပြောတာမှန်ပါတယ် Fail State ကြာဆိုးနိုင်ငံဆိုတာတကယ်ပါကိုဆိုလိုတာလဲကြာဆိုးနိုင်ငံဆိုတာအစိုးရတရက်မရက်တည်နိုင်တော့တာဘဟုမအာဏာမရှိတော့တာမြန်မာနိုင်ငံကဒီလိုမဟုတ်ပါဘူးစီးပွားရေးအရကြာဆိုးနိုင်တယ်လူမှုရေးအရကြာဆိုးနိုင်တယ်နိုင်ငံရေးအရလည်းကြာဆိုးနိုင်တယ်ဒါပေမဲ့တပ်မတော်ကအင်အားကောင်းနေသေးပါဆိုတော့ Fail State ကြာဆိုးနိုင်ငံအတုံးနှုံးကမလွှမ်းချုပ်မိဘူးဖြစ်နေပါတယ်အခုမြန်မာနိုင်ငံဟာလွန်စွာအခြေအနေဆိုးနေပါတယ်ဒီပြဿနာအတွက်အပြေလွယ်လွယ်ကူကူတွေ့မယ်လို့တော့ကျွန်တော်မထင်ပါဘူ
းဒါပေမဲ့အခုဆန္ဒပြသူတွေဆက်အနာသိမှုကိုစန့်ကျင်တဲ့လူတွေဘက်ကကြည့်ရင်သူတို့ဟာမကြုံစဘူးစီးလုံးညွတ်နေကြတာဖြစ်ရပါတယ်ဘာသာပေါင်းစုံတိုင်းသားလူမျိုးပေါင်းစုံအလွှာပေါင်းစုံတိုင်းသားရဲ့လက်နက်ကိုင်အဖွဲ့တွေကလည်းပဲတပေါင်းတစ်စီးရဲ့ဖြစ်နေကြတာတွေ့ရပါတယ်ဒီဟာရဲ့နောက်ွယ်မှာဆိုတော့ရှေ့ဆက်ပြီးတော့မလုပ်နိုင်မဲ့ထင်ပါလေဒီဆီယာနာရှင်စနစ်ကိုဆင့်ကျင်ပြီးတော့ဒီမိုကရေစီလူလာတဲ့ပြည်သူတွေဘက်က
Well, I'm not sure they can do very much. There's not going to be any physical foreign intervention. I don't see anybody doing that.
သူတို့လုပ်နိုင်တာအများကြီးရှိလိမ့်မယ်လို့ကျွန်တော်အသေးချာမသိပါဘူး။ပြည်ပကကိုတိလက်ရဝင်ရောက်ဆွတ်ဖက်မှုမျိုးလဲတစုံတရာရှိလာမှာမဟုတ်ပါဘူး။အဲ့လိုလုပ်မဲ့နိုင်ငံလည်းမတွေ့မိပါဘူးပြဿနာကစစ်တပ်ဟာလက်ရှိကာလမြန်မာလူအဖွဲ့အစည်းအပေါ်လုံးဝအုတ်တုံနားလည်မှုလွဲနေပါတယ်အခြေအနေတွေက1988နဲ့လုံးဝကွဲလွဲသွားခဲ့ပါပြီအခုအခါလူတိုင်းဟာတယောက်နဲ့တယောက်အဆက်အသွယ်တွေရှိနေကြပါတယ်1988တုန်းကမရှိခဲ့တဲ့ခေတ်သစ်နည်းပညာတွေကတဆင့်အဆက်အသွယ်ရနေကြတာပါဒါကြောင့်ပြဿနာတရက်ဖြစ်လာရင်ပြဿနာကပိုဆိုးဖို့ပဲရှိပါတယ်ဒါကိုစစ်တပ်ကမကင်တွဲနိုင်ပါဘူးတဖက်မှာလည်းပြည်သူလူထုကစစ်တပ်ကိုအောင်မြင်နိုင်မှာမဟုတ်ပါဘူး။သိဝမ်းနည်းစရာကောင်းတဲ့အခြေအနေတွေပါ
။ဒီညမှာအာဏာသိမ်းတဲ့အကြောင်းကိုလည်းနည်းနည်းသုံးသပ်စီချင်ပါတယ်။တချို့ကတော့ဘုရုံမူကြီးမြောင်းလာသူ့ကိုပြည်သူလူထုတော်တော်လေးထောက်ခံနေရပြီ။သူ့ဘက်ကထောက်ခံတဲ့လူအများစုရှိလိမ့်မယ်လို့ကြိုတွက်ခံတူတယ်လို့သုံးသပ်ကြပါတယ်။ဆရာကြီးကဘယ်လိုမြင်ပါလဲ
။ From a military point of view, speaking as an institution,
စစ်တပ်ဆိုတဲ့အဆောက်အုံတစ်ခုလုံးအနေနဲ့ပြောရမယ်ဆိုရင်အာဏာသိမ်းတာဟာမလိုအပ်တဲ့ကိစ္စပါ NLD ကရွေးကောက်ပွဲမှာကြီးကြီးမားမားနိုင်သည့်တိုင်အောင်စစ်တပ်ရဲ့အနေအထားကိုမပြောင်းလဲနိုင်ပါဘူးစစ်တပ်ရဲ့ကြီးကြီးရပ်တည်မှုဟာဖွဲ့စည်းပုံမှာပြဋ္ဌာန်းပြီးသားပါဆိုတော့အာဏာသိမ်းတာဟာစစ်တပ်အဆောက်အုံတစ်ခုလုံးဆိုင်ရာပြဿနာကြောင့်မဟုတ်ပါဘူးအာဏာသိမ်းမှုဖြစ်လာရတဲ့ပြဿနာနှစ်ရပ်ရှိပါတယ်တကူကဗေပောင်းဆောင်ခေါင်းဆောင်တွေရဲ့ arrogant မောက်မှန်မှုဖြစ်ပါတယ်။ဘုံယုံမူကြီးမင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်တို့ဟာတယောက်ကိုတယောက်မနှိမ့်မြှုပ်ကြပါဘူး။တယောက်နဲ့တယောက်လည်းစကားမပြောကြဘူး။ဘာကူမှအလျှော်တင်းလို့ညှိနှိုင်းတာမျိုးလည်းမရှိပါဘူး။အဲ့ဒါကပြဿနာရဲ့ဒစေတစ်ပိုင်းပါ။ဒုတိယပြဿနာကတော့စစ်တပ်ဟာဒီရွေးကောက်ပွဲမှာအကြီးအကျယ်အဆက်ရသွားခဲ့လို့ပါ
။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကတော့အများကြီးလာနေပါတယ်။အထူးသဖြင့်အနောက်နိုင်ငံတွေဆီကဖိအားတွေအများကြီးလာပါတယ်။ဒါပေမဲ့တရုတ်တို့ရုရှားတို့ကတော့အဲ့ဒီထဲမှာမပါဘူးခင်ဗျာ
It seems to me that China wants stability in the country for their own interests and they're willing to take whatever government is stable The United States can put on sanctions it will
ကျွန်တော်အမြင်ကတော့တရုတ်ဟာသူ့ရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံတွင်းမှာတည်ငြိမ်မှုရှိစေချင်ပါတယ်ဘယ်အစိုးရတက်တဲ့တည်ငြိမ်မှုရှိနေရင်သူတို့လက်ခံမှာပါပဲအမေရိကန်ကတော့ဒဏ်ခတ်အေးအေးယူမှုတွေလုပ်ပါမယ်ဆက်လက်လုပ်နိုင်ပါတယ်ကွန်ဂရက်စ်လွတ်တော်ကဆိုရင်အထူးစိတ်ပြက်နေတာပါဥရောပသမဂ္ဂကလည်းအလားတူပါပဲဂျပန်တို့တရုတ်တို့အိန္ဒိယတို့ကတော့အချိန်တွေဘလောက်ဆိုးရွားနေတယ်ဆိုတာနဲ့ပတ်သက်ပြီးကြဲကြဲလောင်လောင်ပြောကြပါလိမ့်မယ်ဒါပေမဲ့သူတို့ဟာဘယ်အစိုးရတက်တက်အထူးကြံဖြစ်အောင်လုပ်မှာတော့မဟုတ်ပါဘူးအာဆီယံကတော့စနေနေ့မှာအစည်းအဝေးလုပ်မယ်လို့ဆိုပါတယ်စောင့်ကြည့်ရအောင်ပါဗျာဒါပေမဲ့ကျွန်တော်ကတော့ဘာမှမျှော်လင့်မထားပါဘူးဆိုတော့နိုင်ငံတကာအလားအလာကလည်းတိတ်စိတ်ပြက်စရာကောင်းပါတယ
်ဆိုတော့တရုတ်မပိုင်နိုင်ငံတကာရဲ့အခက်အခဲနဲ့လည်းဘယ်လို့မှမထိရောက်နိုင်ဘူးဆိုတဲ့သဘောပေါက်ခင်ဗျာနိုင်ငံတကာကဒီကိစ္စမှာလမ်းပိတ်နေပြီပေါ့အဲ့ရော
Well I have heard ministers in the old government say to me we don't care you can put on sanctions
အရင်အစိုးရလက်ထက်ကဝန်ကြီးဟောင်းတယောက်ပြောတာကျွန်တော်ကြားခဲ့ဘူးပါတယ် ကျုပ်တို့ဂယုမဆိုင်ပါဘူးခင်ဗျားတို့ဆန့်ရှင်လုပ်နိုင်ပါတယ်ကျုပ်တို့မှာဆန်အလုံးလောက်ရှိပါတယ်ခင်ဗျားတို့မပါလဲကျုပ်တို့ကဆက်လက်ရည်တည်နိုင်ပါတယ်လို့ဆိုပါတယ်ဒါဟာအဲ့ဒီတုန်းကဝန်ကြီးကိုယ်တိုင်ကျွန်တော်ကိုပြောခဲ့တာပါဒါပေမဲ့ဒါဟာမမှန်တော့ပါဘူးမင်းတို့မှာဆန်ရှိတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ဒီလောက်နဲ့တီးခြားရည်တည်လို့တော့မရတော့ပါဘူးကဘာကြီးကပြောင်းလဲခဲ့ပါပြီကွန်သွေးကြီးဟာအရေးကြီးပါတယ်ရင်းနှီးမြှုပ်နှံမှုလည်းအရေးကြီးပါတယ်နိုင်ငံကစီးပွားရေးလည်းအရေးကြီးပါတယ်။အဲ့ဒါအပြင်တက်မတော်ရဲ့ဂုံတရင်ကလည်းအရေးကြီးပါတယ်
။ I was asked what would I say to Min Aung Hlaing if I could meet him? What advice would I give? And I said, you are destroying the reputation of the Dumbador. I don't want to talk about it.
ကျွန်တော်သာမင်းအောင်လှိုင်နဲ့တွေ့ခွင့်ရလို့ဘာပြောမလဲ။ဘာအကြံပေးမလဲလို့မေးလာရင်ခမည်းဟာတက်မတော်ရဲ့ဂုံတရင်ကိုဖျက်ဆီးပစ်လိုက်သူလို့ပြောချင်ပါတယ်။နိုင်ငံကကြေးဝန်တွေဘာတွေတော့မပြောတော့ပါဘူးဗျာ။ခမည်းဖျက်ဆီးလိုက်တဲ့တက်မတော်ရဲ့ဂုံတိတ်ခါကိုပြန်လဲအဖတ်ဆယ်နိုင်ဖို့ဆိုရင်အနည်းဆုံးတော့မျိုးဆက်တစ်ဆက်လောက်အချင်းယူကြိုးပမ်းရလိမ့်ဦးမယ်လို့သူ့ကိုပြောချင်တာပါ
။မြန်မာနိုင်ငံမှာဒီမျိုးဆက်သစ်လူငယ်တွေရဲ့အခက်အခဲတွေသိအေးကြီးမယ်ထင်ပါတယ်။ဒီဆန္ဒသင်းမှုကိုပထမဆုံးလမ်းထွက်ပြီးတော့ဆင့်ကျင်ကြရတာလည်းပဲဒီ generation z လို့ခေါ်တဲ့မျိုးဆက်သစ်လူငယ်တွေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာမျိုးဆက်သစ်တွေခေါင်းဆောင်တဲ့နိုင်ငံရေးခန့်ကန္တာသစ်တွေကဆက်တင်လာနိုင်တဲ့အခြေအနေရှိပါသလားခင်ဗျာ
Right and they're very important because of two reasons one they've been exposed to a more open society
မမတွေသူတို့ဟာသိအရေးကြီးပါတယ်အကြောင်းတွေအများကြီးရှိပါတယ်နံပါတ်1ကသူတို့ဟာပုံမပွင့်လင်းတဲ့လူအဖွဲ့အစည်းနဲ့ထိတွေ့လာကြပါတယ်။လုံအောင်အုပ်တုံပွင့်လင်းတာမဟုတ်ပေမဲ့အရင်နှစ်50ကတည်းကစာရင်ပိုပြီးပွင့်လင်းတဲ့လူအဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်ဒါဟာအရေးကြီးပါတယ်။နံပါတ်1ကသူတို့ဟာတယောက်နဲ့တယောက်အဆက်အသွယ်အချိတ်ဆက်ရှိနေကြပါတယ်။နံပါတ်3ကတော့ကဘာနဲ့အဆက်အသွယ်ထိတွေ့မှုရှိနေကြတာပါ။နံပါတ်4ကသူတို့မှာဆုံးရှုံးစွန့်လွတ်ရမယ့်ဟာတိတ်မရှိပါဘူး။ဒီ generation z လို့ခေါ်တဲ့ကဘာတလောကလူငယ်တွေအားလုံးပါပဲ။ဒီလိုဆုံးရှုံးစရာမရှိလို့လဲသူတို့ဟာတော်လန်ကြီးလှုပ်ရဲနေကြတာပါဒါဒီအားလုံးကိုကြည့်ရင်စစ်တပ်ဟာအခြေအနေတွေကိုတွက်ချက်မှုအလွန်အလွန်ကိုပဲလွဲမှားခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုမှားယွင်းတွက်ချက်ခဲ့လို့နင်နာရသူတွေကတော့မြန်မာပြည်သူတွေပဲဖြစ်ပါတယ်ကျွန်တော်လည်းအထူးစိတ်မကောင်းပါဘူ
းဒီကြိမ်နိုင်ငံရေးလှမ်းကြီးအထက်မှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့ကြွေးကြော်သံကိုလည်းပဲအတော်လေးကြဲကြဲလောင်လောင်ကြားလာရပါတယ် CRPH အပါအဝင်တိုင်းသားတွေအားလုံးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနောက်ပြီးတော့မျိုးဆက်သစ်လူငယ်တွေအကုန်လုံးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုပြောလာကြပါတယ်။ရုပ်ဆွာအဆုံးတက်မတော်ဘက်ကတော့မှဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတာအကြောင်းပြနေတာတွေ့ရပါတယ်။ဆိုတော့ဖက်ဒရယ်ပြည်ထောင်စုတရက်ပေါ်ပေါက်လာမဲ့အိမ်မက်ဟာအကောင့်ထဲပေါ်လာတန်ပြီးလို့ယူဆလို့ရမလားခင်ဗျာ
။ Certainly some sort of federal system.has been desired and should have been in place you know dozens of years ago that's the only equitable way that the people
federal ပုံစံတမျိုးမျိုးလိုအပ်နေပြီးကျင့်သုံးခဲ့တဲ့နာဟာနှစ်ပေါင်းဒါဇင်နဲ့ကြီးကလေးကပါဒါသီးသာလျင်လူအဖွဲ့အစည်းတွေကလူတိုင်းရင်းချမှုအလုံးမတူကွဲပြားသူအလုံးရဲ့သဘောထားဆန္ဒကိုကိုစားပြုနိုင်တဲ့တရားမျှတသောစနစ်ဖြစ်ပါတယ်ဆိုတော့ဖက်ဒရယ်စနစ်ဆိုတာသဘောတရားအရကောင်းမွန်တဲ့စနစ်ပါဒါပေမဲ့ဒီအတွက်အရင်တုန်းကအားထုတ်မှုတချို့ရှိခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူးအခုအောင်မြင်မလားဆိုတာကျွန်တော်မပြောနိုင်သေးပါဘူးဦးသိန်းစိန်အစိုးရလက်ထက်ဝန်ကြီးဦးအောင်မင်းကလည်းသူတို့ဟာဖက်ဒရယ်စနစ်ကိုကြိုက်တယ်လို့ကျွန်တော်ကိုပြောပြပါတယ်ခက်တာကတိုင်းရင်းသားတွေဘက်ကလည်းဘယ်လိုဖက်ဒရယ်မျိုးလဲဆိုတာတူညီတဲ့သဘောထားမရှိခဲ့ပါဘူးအခုတော့ရရှိကောင်းရရှိလာနိုင်ပါတယ်အခြေအနေတွေကအရင်နဲ့မတူတော့ပါဘူး
နောက်ဆုံးမိကျင်တဲ့မိကုံကတော့မကြမီကလအတွင်းမှာဖြစ်လာနိုင်တဲ့အခြေအနေဖြစ်ပါတယ်အခုဟာတော်တော်လေးနိုင်ငံဟာမတိမငိမ့်မရေမရဖြစ်နေတဲ့အခြေအနေလို့ပြောရင်မှားမှန်မဟုတ်ပါဘူးဒီလိုအခြေအနေကနေပြီးတော့ပုံမှန်ပြန်ဖြစ်လာမယ်အလားအလာကဘယ်လိုမြင်ပါလဲခင်ဗျာဝေးဝေးလန်းလန်းမှာတော့ဒါနိုင်ငံရေးပုံစံတစ်မျိုးမျိုးဖြစ်ကောင်းဖြစ်လာမှာပေါ့ခင်ဗျာ
I don't think it could go back That's the problem I don't see it going back to what it was before the coupAnd I don't see a solution. I don't see anybody willing to compromise.
ပုံမှန်အခြေအနေကိုပြန်သွားလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဒါကပြဿနာပါ။အ အာဏာမသိငင်အခြေအနေကိုပြန်သွားမယ်လို့လည်းမမြင်မိပါဘူးပြည်လည်မှုရရှိဖို့လည်းမမြင်ပါဘူးဘဲဘက်ကမှအပေးယူလို့ညှိနှိုင်းဖို့ဆန္ဒရှိတာမတွေ့ရလို့ပါစိစက်ညှိနှိုင်းတဲ့အခါခမားကတစုံတစ်ခုရယူဖို့အတွက်တစုံတစ်ခုပေးအပ်ဖို့တော့လိုပါတယ်အခုချိန်ထိတော့ဘယ်သူကမှ compromise လုပ်ဖို့ဆန္ဒမရှိကြပါဘူးဒါကြောင့်မကြခင်ကာလတို့အတွင်းမှာအထူးစိတ်ညစ်စရာတွေဖြစ်လာပါမယ်အခြေအနေတွေကလုံးဝအားရစရာမရှိပါဘူးဗျာ
ဥတုစံတာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
ဒီလိုမှအားကစားလောကကိုလှုပ်ခတ်သွားစေခဲ့တာကတော့ဥရောပစူပါလိဂ်ဂိမ်းပွဲပဲဖြစ်ပါတယ်ဥရောပကအသင်းကြီး12သင်းကဥရောပစူပါလိဂ်ပြိုင်ပွဲကိုလှုပ်သွားမယ်ဆိုပြီးတော့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာကြီးညာပါတယ်ဒီပြိုင်ပွဲမှာဥရောပအသင်းကြီး15သင်းကပုံစံပါဝင်ပြီးတော့နောက်ထပ်5သင်းနဲ့ပေါင်းပြီးစုစုပေါင်းအသင်းနဲ့10နဲ့စတင်ဖို့စီစဉ်ခဲ့တာပါဆက်စပ်ချက်မှာတော့စပိန်က Real Madrid, Barcelona, Atletico Madrid, Italy က AC Milan, Inter Milan နဲ့ Juventus တို့ပါဝင်ပြီးတော့အင်္ဂလန်ကတော့ Manchester United, Man City, Liverpool, Arsenal, Chelsea နဲ့ Spurs စုစုပေါင်း12သင်းကဥရောပ Super League စတင်တည်ထောင်သူတွေအဖြစ်လှုပ်သွားဖို့စီစဉ်ခဲ့တာပါ Super League နဲ့ပတ်သက်ပြီးချိန်ညာပြီးတိတ်မကြခင်မှာပဲဘောလုံးလောကတစ်ခုလုံးနဲ့အုပ်အော်တောင်းနေတဲ့ကံကြော်ဓာတ်တွေချေချေလောင်းလောင်းထွက်ပေါ်လာခဲ့ပြီးတော့အတော်များများကတော့ဒီအသင်းကြီးတွေဟာလောဘကြီးလွန်းနေဆိုပြီးတော့ဝေဖန်ခဲ့ကြပါတယ်UEFA ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကတော့ဥရောပ Super League ဘောလုံးပြိုင်ပွဲဟာဥရောပဘောလုံးလောကနဲ့ဥရောပပြိုင်ပွဲတွေကိုမလေးမစားလုပ်တာဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ
် I cannot stress more strongly at this moment UEFA and the footballing world stand united against the disgraceful self-serving proposal we have seen
Uroba Denichoa Gojo Siwa တဲ့ lobby zone တိုက်ပြီးဆုပ်ပြထားတဲ့ရှက်စရာဆုပ်ပြချက်တွေကို Uroba ဘောလုံးဖွဲ့ချုပ်အနေနဲ့ကမ္ဘာဘောလုံးလောကတစ်ခုလုံးနဲ့အတူယက်တီဆန့်ကျင်သွားမှာပါဘောလုံးလောကတစ်ခုလုံးနဲ့မဟုတ်ပါဘူးလူမှုအတိုင်းအဝန်းတစ်ခုလုံးကလည်းတစုတစည်းနဲ့ဆန့်ကျင်နေပါတယ်အစိုးရတွေအားလုံးလည်းအလားတူပါဘောလုံးကကျွန်တော်တို့ယဉ်ကျေးမှုအစိတ်အပိုင်းဖြစ်ပြီးဒီလိုအဓိပ္ပာယ်မရှိတဲ့စီမံကိန်းကိုကျွန်တော်တို့အားလုံးဆန့်ကျင်ကန့်ကွက်ပါတယ်ကျွန်တော်တို့နဲ့အတူအင်္ဂလိပ်ဘောလုံးဖွဲ့ချုပ်စပိန်နဲ့အီတလီဘောလုံးဖွဲ့ချုပ်နောက်ပရီးမီးယားလိဂ်လာလီဂါစီးရီးအေနဲ့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်တို့ပါဝင်သလိုဥရောပဘောလုံးဖွဲ့ချုပ်55နိုင်ငံစလုံးကလည်းဒီစီဇန်ကိုတင်ကြီးညွတ်တဲ့ကန့်ကွက်နေပါတယ်ကျွန်တော်တို့ရဲ့ဥပဒေချန်ပေးဖွဲ့နဲ့အခြေအနေတွေကိုတိုင်ပင်ဆွေးနွေးသုံးသပ်နေပါတယ်ဒါပေမဲ့ကျွန်တော်တို့လိုက်နိုင်တဲ့ရည်ရွယ်တာကတ္တတွေအားလုံးလှုပ်သွားမှာဖြစ်ပြီးတော့လုံနိုင်တာနဲ့ကျွန်တော်တို့အသိပေးသွားပါမယ်ကျွန်တော်တို့ရဲ့သဘောကတော့အသင်းတွေအားလုံးကိုကျွန်တော်တို့ရဲ့ပြိုင်ပွဲတွေအားလုံးကနေအမြန်ဆုံးဖယ်သွားမှာဖြစ်သလိုကစားသမားတွေကိုလည်းထုတ်ပယ်သွားမှာဖြစ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့အားကစားလောကသားတွေတင်မဟုတ်ပဲသမရတွေဝန်ကြီးချုပ်တွေပါပါလာပြီးတော့ပြင်သစ်သမရအမန်နျူအယ်မက်ခရွန်ကလည်းဒီပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့သလိုဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့ဥရောပစူပါလိဂ်ဟာပရိသတ်တွေအတွက်ရောဘောလုံးလောကအတွက်ပါမကောင်းဘူးဆိုပြီးတော့ပြောလိုက်ပါတယ်
We're going to look at everything that we can do with the football authorities to make sure that this doesn't go ahead in the way that it's
အခုလက်ရှိဆိုပြထားတဲ့အတိုင်းဖြစ်မလာဖို့အတွက်ဘာလုပ်နိုင်မလဲဆိုတာကိုကျွန်တော်တို့အနေနဲ့ဘောလုံးအာဏာပိုင်တွေနဲ့အတူကြည့်သွားမှာဖြစ်ပါတယ်ဒါပိသက်တွေတည်းလည်းကောင်းတယ်လို့ကျွန်တော်မထင်သလိုဒီနိုင်ငံရဲ့ဘောလုံးလောကအတွက်လည်းကောင်းတဲ့သတင်းလို့တော့ကျွန်တော်မထင်ပါဘူး
စူပါလိဂ်ရဲ့ဥက္ကဋ္ဌဖြစ်တဲ့ပထမဆုံးတာဝန်ယူဖို့လှုပ်ထားတဲ့ Real Madrid အသင်းရဲ့ဥက္ကဋ္ဌ Florentino Perez ကတော့ဘောလုံးပွဲတွေနဲ့ဘောလုံးလောကကိုကယ်တင်ဖို့အတွက်အခုလိုဥရောပစူပါလိဂ်ကိုလှုပ်တာဖြစ်တယ်ဆိုပြီးတော့ဆိုပါတယ်။ဒါပေမဲ့ဒီပေါ်မှာအများစုကလက်မခံကြဘဲဘောလုံးသမားတွေကဆိုရင် Gary Neville, Rio Ferdinand, David Beckham, Gary Lineker, Alan Shearer, Jamie Carragher, Ander Herrera အပါအဝင်လက်ရှိကစားသမားတွေရောကစားသမားဟောင်းတွေကပါဥရောပစူပါလိဂ်ပြိုင်ပွဲဟာပရိသတ်တွေကိုမကြည့်ပဲငွေကြေးအမျက်စွန်းရရှိဖို့အတွက်ကိုပဲအဓိကဦးတည်နေတယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကိုဝေဖန်ခဲ့ကြပါတယ်။မန်ယူနဲ့ပြင်သစ်တိုက်စစ်မှုဟောင်းအဲရစ်ကန်တိုနာကတော့ဘောလုံးမှာပရိသတ်ကအဓိကကြားတယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ I would like to say something about the European Super League. Since one year we have seen games.
ဥရောပစူပါလိဂ်နဲ့ပတ်သက်ပြီးကျွန်တော်တခုပြောချင်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ကလေးကကျွန်တော်တို့ဟာ ကမ္ဘာအကောင်ဆုံးအသင်းတွေအကောင်ဆုံးကစားသမားတွေကိုကြီးခဲ့ပါတယ်။ဒါပေမဲ့ပရိသတ်တွေမရှိတော့ပွဲတွေကပြင်းဖို့ကောင်းပါတယ်။ပရိသတ်တွေရဲ့အားပေးတန်တွေ၊တချင်းဆိုတန်တွေခုံပေါက်နေတာတွေဘာမှမရှိခဲ့ပါဘူး။အဲ့ဒီတော့ဘောလုံးမှာပရိသတ်ကအရေးကြီးဆုံးပါပဲ။ပရိသတ်ကိုလေးစားဖို့လိုပါတယ်။အဲ့ဒီအတင်းကြီးတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ရဲ့ပရိသတ်တွေကိုမေးကြည့်ခဲ့ရလား။မမေးခဲ့ပါဘူး။ဒါကသိရှက်ဖို့ကောင်းပါတယ
်။ဒါပြင်နီးပြတွေတဲကဆိုရင်လဲလက်စတာနီးပြဟောင်းရေနီယရီကဝေဖန်လိုက်သလိုမန်စီးတီးနီးပြဂေါ်ရီယိုလာကလည်းစူပါလိဂ်ဟာအာဂဇာလောကရဲ့အခြေခံမှုတွေအခြေခံသဘောတရားတွေနဲ့ဆန့်ကျင်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒီနေ့မှာပဲဂျာမနီဘက်မှာဆိုရင်လဲဒေါ့တမန်နဲ့ဘိုင်ယန်မြူနစ်အသင်းကြီးတွေကစူပါလိဂ်မှာမပါဖို့ဆုံးဖြတ်ခဲ့ပါတယ်။ဘိုင်ယန်နီးပြဟန်စီဖလစ်ကတော
့ auch dazu kann ich nur sagen, dass ich auch nicht alle details weiß.
ကျွန်တော်ပြောနေတာကကျွန်တော်မှာအချက်လက်အသေးစိတ်တွေအကုန်လုံးမရှိပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ဒေါ့တမန်ရဲ့ရည်တည်ချက်ကိုအပြည့်အဝထောက်ခံပါတယ်။ဒါကဥရောပဘောလုံးလောကအတွက်ကောင်းတယ်လို့မထင်ပါဘူး။
အပြင် FIFA ကဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ FIFA အနေနဲ့ Super League ကိုလုံးဝသဘောမတူဘူးဆိုပြီးတော့ပြောပါတယ
် So let me be extremely clear from the very beginning
ကျွန်တော်အနေနဲ့စကားတွေကလုံးဝရှင်းရှင်းလင်းလင်းပြောချင်ပါတယ် FIFA ဟာစံတန်မိုးတွေနဲ့တိဆောက်ထားတဲ့အဖွဲ့ပါအဲ့ဒီစံတန်မိုးတွေဆိုတာကလည်းအားကစားရဲ့တကယ့်စံတန်မိုးတွေဖြစ်ပြီးဥပဒေပြဋ္ဌာန်းချက်တွေနဲ့တိစောက်ထားတာပါဒီပြဋ္ဌာန်းချက်တွေကအဖွဲ့အစည်းရဲ့မူပေါင်းတွေကိုချမှတ်ထားပြီး FIFA ကနေအဖွဲ့ချုပ်တွေကစားသမားတွေအထိအဆင့်ဆင့်ပါ Super League လောက်တာကို FIFA အနေနဲ့လုံးဝသဘောမတူပါဘူး Super League ဟာသူတို့ကြီးတည်တံ့ဖြစ်ပြီးလက်ရှိရှိနေတဲ့စနစ်တွေကနေတိကျခွဲထွက်နေပါတယ် FIFA အနေနဲ့ဒါကိုသဘောမတူပါဘူ
းအချိန်တည်းမှာပဲ England Premier League ဘက်ကဘောလုံးပရိသတ်တွေ Italy Serie A ကပရိသတ်တွေအပါအဝင်ကမ္ဘာတစ်ဝန်းကပရိသတ်တွေကလည်း Super League ကိုအပြင်းထန်ကန့်ကွက်ခဲ့ကြပြီးတော့အခုနောက်ဆုံးမှာတော့ England အသင်း6သင်းစလုံးက Super League ပြိုင်ပွဲကနေထွက်ဖို့ဆုံးဖြတ်လိုက်ပါပြီ Messi အသင်းကစပြီးတော့ထွက်လိုက်တာဖြစ်ပြီးတော့ကျန်တဲ့5သင်းစလုံးကလည်းမပါတော့ဘူးဆိုပြီးတော့ကြေညာလိုက်ပါတယ်အခုနောက်ဆုံးမှာတော့ Britain ဝန်ကြီးချုပ် Boris Johnson ကလည်းဥရောပ Super League ပြိုင်ပွဲကိုတားဆီးဖို့အတွက်ဥပဒေတွေပြဋ္ဌာန်းသွားမှာဖြစ်တယ်ဆိုပြီးတော့ချိန်ကျောက်လိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ခဲ့ရပြီတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်ခင်ဗျာ။မြန်မာတက်တော်လုပ်ငန်းနဲ့မြန်မာပလဲလုပ်ငန်းတို့ကိုတန်ခတ်ရေးယူလိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဌာနကဒီကနေ့ကြေညာပါတယ်ဒီမတိုင်ခင်ကလည်းစစ်တပ်ပိုင်ဥပိုင်နဲ့ MEC တို့အပြင်မြန်မာကြောင်းမြေရနာလုပ်ငန်းကိုပါအရေးယူထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာလာမယ့်စနေနေ့ကျရင်ကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းကိုကိုးကားပြီးဂျပန်နီကေးဤသတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အစည်းအဝေးတက်မယ်ဆိုတာမလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကရောထိုင်းနိုင်ငံသားရဲ့ဌာနကပါအတည်ပြုထားပါတယ်။ဒါပေမဲ့လည်းလူကိုယ်တိုင်သွားတက်မှာလားဗီဒီယိုဆက်သွယ်ရေးကတစ်ဆင့်တက်မှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီအာဆီယံအစည်းအဝေးကိုလက်ရှိလှည့်ကြဥက္ကဋ္ဌဘူနန်းနိုင်ငံရဲ့စော်ဘွားကတဘာပတိအဖြစ်တာဝန်ယူကျင်းပမယ်လို့ဒီကနေ့မှပဲသတင်းထုတ်ပြန်ထားပါတယ်ဂျာမန်နိုင်ငံသားဝန်ကြီးဟိုက်ကိုမားစ်ကသူတို့အနေနဲ့လက်ရှိမှာအထူးစိုးရင်ရတဲ့ပြည်ပခန့်ဟာမြန်မာနိုင်ငံပဲဖြစ်ပါတယ်လို့ဒီကနေ့ပြောပါတယ်မြန်မာနိုင်ငံဟာတကယ်ဘေးဒုက္ခကြီးရောက်နေပြီးသားမဟုတ်သေးဘူးဆိုရင်တော့နီးနေပြီလို့လည်းဝန်ကြီးမားစ်ကဆိုပါတယ်ရိုးရင်းပျက်စီးတဲ့အခြေအနေတွေကိုထိုးဆင်းနေတဲ့အတိုင်းပြည်ဟာဘယ်သူအတွက်မှအကျိုးမရှိတဲ့အကြောင်းမြန်မာစစ်ဆေးရအနေနဲ့ဒီပြည်ပခအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရှာဖို့နောက်ဆုံးမှဆွေးနွေးညှိနှိုင်းရေးလမ်းပွင့်လောက်အောင်မိမိတို့အနေနဲ့နှီးလန်းရှာရပါမယ်လို့ဂျာမန်နိုင်ငံသားရဲ့ဝန်ကြီးဟိုက်ကိုမားစ်ကပြောပါတယ်ဒီကနေ့အပြင်သတင်းစာဆရာကြီးဟန်တာဝီဦးဝင်းတင်ကွယ်လွန်သွားတဲ့ခုနှစ်ပြည့်မြောက်တဲ့နေ့ဖြစ်ပြီးဆရာကြီးဦးဝင်းတင်ကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ရောဆရာနာရှင်ကိုစန့်ကျင်ကြောင်းပြသတဲ့အနေနဲ့ပါဆရာကြီးအချင်းထောင်ကလွတ်တဲ့အချိန်ကနေကွယ်လွန်ချိန်ထိဝစ်ဆင်သွားတဲ့အင်းကြီးအပြောင်ကိုဝစ်ဆင်ပြီးတော့ဆန္ဒပြကြပါတယ်။မုံရမျိုးဘက်မှာဆရာနာသိမှုစန့်ကျင်ကောက်ွက်နေသူတွေနဲ့စစ်တပ်အကြောင်းအပြန်အလှန်ပြစ်ခတ်တာတွေရှိခဲ့ပြီးနှစ်ဖက်စလုံးမှာတေဆုံးတန်းရသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မြင်းချံဘက်မှာတော့ဆန္ဒပြသူတွေစီဒီယံပလုရှားမှုမှာပါဝင်သူတွေကိုစစ်တပ်နဲ့ရဲကလိုက်လံရှာဖွေဖမ်းဆီးနေပါတယ်ခင်ဗျာ။ဘူရူညာအတွက်တရင်ချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညအစီအစဉ်အတွက်ထုတ်လို့ရေးမှုကမဆူမမအတံဖိုင်းအင်ဂျင်နီယာကရောဘတ်လူးစ်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိ Linometer 32 kHz ko 383 nya, linometer 40 kHz ko 483 nya, linometer 48 kHz 6.53 nya ne, linometer 190 kHz 1.55 ro ga ni phan yu na sin nai ma de. VOA ko na sin ne twe athu be jesus tin ma de. VOA thoda shin mya ne de kwa, Myanmar naingan du naingan da a lo, be andre bong ga kin we bi, aw myin mu ya, jam ma chan da ja ba si. Yan swe andre bong ga kin we ja ba si kya. Chano cho cho dai ma.
This program has come to you.